Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2024ခုနှစ်စက်တင်ဘာလ4ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 32 kHz 9383ညနဲ့9383 line to meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မှုကကျွန်မဆုမောပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝိုင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ရုရှားလေကြောင်းတိုက်ခိုက်မှုကြောင့်ယူကရိန်းမှာအနည်းဆုံးလူခဏဦးသေဆုံးသွားပါတယ်။အစ္စရေးကလက်ဗနွန်တောင်ပိုင်းမှာရှိတဲ့ Hezbollah အဖွဲ့ကိုဒီကနေ့တိုက်ခိုက်ခဲ့တဲ့အကြောင်းပြောပါတယ်။ဒီရထက်ဝင်ရောက်လာနေတဲ့လူဟင်ညာတွေကိုဟန်တားနိုင်မှုစူးစမ်းနေတယ်လို့ဘင်္ဂလားဒေ့ရှ်ကပြောပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မတ်စုမွန်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးဖို့ချက်တွေထဲမှာဆိုရင်တော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်လာတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့အရေးအေးအေးနဲ့ဘင်္ဂလားဒေ့ရှ်အစိုးရဆွေးနွေးလိုတဲ့အပေါ်မှာအာရခတက်တော်အေးအေးဘက်ကကြိုဆိုလိုက်ပါတယ်။နောက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းပလောင်အုတ်ချုပ်ခွင့်ရဒေသမှာတော့ TNL တို့ထိန်းချုပ်ထားတဲ့မန်တုံမြို့နယ်ကိုမနေ့တုန်းကစစ်ကောင်စီကနေလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီနေရာကလူနေရပ်ကွက်တွေဖြစ်တဲ့အပေါ်မှာဒီတအားအမျိုးသမီးဖွဲ့တာဝန်ရှိသူပြောပြတာကတော့
တိုက်ခိုက်နေတဲ့နေရာကလူထုတွေသွားလာတဲ့နေရာတွေဖြစ်တယ်အများပြည်သူတွေလှုပ်ရှားနေတဲ့ area တွေဖြစ်တဲ့အပေါ်မှာကြတော့ဒါပြီးလူထုကိုရွေးချက်ရှိရှိနဲ့ဦးတည်တိုက်ခိုက်နေတယ်လို့တော့ပြောလို့ရပါဘောနော
်တန်းမျိုးသမီးအဖွဲ့တာဝန်ရှိသူပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်အစုံနဲ့အတူကယင်နီဒေသဘက်မှာလည်းစစ်ကောင်စီတပ်နဲ့ကယင်နီပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်တနင်္လာရီတိုင်းဒဝဲမြို့မှာတော့မြောက်ကြောက်ယောဂတန်နေရလူနာတူတွေ့ရှိပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့အတူတင်ဆက်ပေးပါမယ်ရှင
်ယူကရိန်းနိုင်ငံလဗီဗ်မြို့ကိုရုရှားတို့ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ9ဦးသေဆုံးပြီးတော့30လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့စက်တင်ဘာလ4ရက်နေ့မှာပြောကြားလိုက်ပါတယ်။ရုရှားရဲ့တိုက်ခိုက်မှုကြောင့်လူနေအိမ်တွေနဲ့စာတင်ကြောင်းတွေအပါအဝင်အဆောက်အုံ50ကျော်ပျက်စီးခဲ့တဲ့အကြောင်းလဗီဗ်မြို့တော်ဝန်အန်ဒရီဆိုဒိုဗီက Telegram လူမှုကွန်ရက်မှာပြောပါတယ်။ဒနီပရစကော့ဖ်ဒေတာတွင်းကခရီဗီရီမြို့မှာရုရှားရဲ့တိုက်ခိုက်မှုကြောင့်လူ9ဦးထိခိုက်ဒဏ်ရာရပြီးနေအိမ်တွေလည်းပျက်စီးသွားတယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီးကမိတ်ဆွေနောက်နိုင်ငံတွေအနေနဲ့ယူကရိန်းအတွက်လေကြောင်းရန်ကာကွယ်ရေးစနစ်ထောက်ပံ့ပေးကြဖို့နဲ့ယူကရိန်းကိုထောက်ပံ့ပေးထားတဲ့လက်နက်တွေအပေါ်မှာလည်းဘယ်နေရာတွေကိုသာဖြစ်မှထားအသုံးပြုသင့်တယ်ဆိုတဲ့ကန့်သတ်ချက်တွေမထားကြဖို့တိုက်တွန်းပြောဆိုပါတယ်။အခုနောက်ဆုံးတိုက်ခိုက်မှုမှာရုရှားတို့ကမစ်ဆိုင်13ခုနဲ့ drone 29စင်းအသုံးပြုပြီးတိုက်ခိုက်ခဲ့တာမှာစုစုပေါင်း22ခုကိုကြားပြပစ်ချနိုင်ခဲ့တဲ့အကြောင်းယူကရိန်းစစ်တပ်ကပြောပါရခင်ဗျာ
ယူကရိန်းဆိုရအဖွဲ့အပြောင်းလဲလုပ်မယ်ဆိုတဲ့ခံမှန်းချက်တွေထွက်ပေါ်နေချိန်မှာပဲယူကရိန်းနိုင်ငံသားရေးဝန်ကြီးဒမီထရိုကူလီဘာနှုတ်ထွက်စာတင်လိုက်ပြီးဖြစ်ပါတယ်ကူလီဘာရဲ့နှုတ်ထွက်စာကိုယူကရိန်းပါလီမန်ဥက္ကဋ္ဌရူစလန်စတမ်ဘတ်ချက်က Facebook မှာဖော်ပြခဲ့တာပါဒူဝန်ကြီးချုပ်တရားရေးဝန်ကြီးတို့အပါအဝင်အစိုးရတာဝန်ရှိသူအများအပြားနှုတ်ထွက်စာတင်လိုက်မယ်ဆိုပြီးတော့ခံမှန်းထားပါတယ်ဒီလိုလေးလက်သွားတဲ့နေရာတွေအတွက်မနှက်ဖြန်ကြာသာပရိနေမှာတော့အသိခန့်အပ်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုနှုတ်ထွက်လိုက်တဲ့ယူကရိန်းနိုင်ငံသားရေးဝန်ကြီးဟာ2020ပြည့်နှစ်တုန်းကစပြီးတော့တာဝန်ယူခဲ့တာပါ။နောက်ပြီးတော့2022ခုနှစ်မှာစခဲ့တဲ့ရုရှားတို့ရဲ့ယူကရိန်းပေါ်ကျူးကျော်မှုကိုကမ္ဘာကသိအောင်စ조사ပေးခဲ့သူလည်းဖြစ်ပါတယ်။ယူကရိန်းအတွက်အကူအညီတွေရစေဖို့အတွက်ဥရောပသမဂ္ဂနိုင်ငံသားရေးဝန်ကြီးတွေနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတွေ့ဆုံခဲ့တယ်လို့အနောက်နိုင်ငံကတခြားအရာရှိတွေနဲ့လည်းပုံမှန်တွေ့ဆုံနေသူဖြစ်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကတော့အစိုးရအဖွဲ့ရဲ့အစိပ်ပိုင်းတချို့ကိုအားကောင်းလာစေဖို့ရည်ရွယ်ပြီးတော့အပြောင်းလဲတွေလုပ်ဖို့ပြင်ဆင်ထားတယ်ဆိုတာကိုညစီမိကုံးမှထည့်သွင်းပြောကြားပါတယ်။သတင်းအချက်အလက်ယဉ်ကျေးမှုနဲ့တန်တမာရေးရာစတဲ့နယ်ပယ်တွေမှာနိုင်ငံတကာအတိုက်အဝိုင်းနဲ့ယူကရိန်းတို့ကြားဆက်ဆံရေးနယ်ပယ်အသစ်တစ်ခုတိစောက်နိုင်ရေးအခုလိုအပြောင်းလဲတွေလုပ်ရတာဖြစ်ကြောင်းနဲ့အခုအချိန်မှာတော့ယူကရိန်းအစိုးရအဖွဲ့အစည်းအတွက်ခွန်အားအသစ်တွေပေးရမယ့်အချိန်ဖြစ်တဲ့အတွက်ကူညီပေးမဲ့သူအားလုံးကိုကျေးဇူးတင်ပါတယ်လို့ယူကရိန်းသမ္မတကပြောပါတယ်ရှင်။
အစ္စရေးကိုဒါဇင်နဲ့ချီတဲ့ rocket drone တွေပစ်ခဲ့တဲ့ Lebanon တောင်ပိုင်းက Hezbollah အဖွဲ့ကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကဒီကနေ့စက်တင်ဘာလ4ရက်နေ့မှာပြောပါတယ်။ Lebanon ဘက်ကပစ်ခတ်ခဲ့တဲ့ rocket drone 65ခုတည်းကတချို့ကို Israel လေကြောင်းရန်ကာကွယ်ရေးစနစ်ကကြားပြတ်ပစ်ချနိုင်ခဲ့ပြီးတချို့ကတော့ကွင်းပြင်တွေထဲကျရောက်ခဲ့တယ်လို့လည်း Israel စစ်တပ်ကပြောပါတယ်။ Israel and Lebanon နဲ့ Zama အပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ဂါဇာမှာဖြစ်နေတဲ့ Israel နဲ့ Hamas အကြားကစစ်ပွဲတွေကဒေသရင်းကိုကူးစက်လာမှာအများစုကဆွေးရည်နေကြပါတယ်အခုချိန်ထိ Hamas အဖွဲ့ရဲ့ဖမ်းဆီးထားခြင်းခံရသည်ဖြစ်တဲ့ Israel တစားကန်ရဲ့မိသားစုတွေက Tel Aviv မြို့မှာရှိတဲ့ဝန်ကြီးချုပ် Benjamin Netanyahu ရဲ့ Likud Party ရုံးချုပ်အပြင်မှာဒီကနေ့ဆန္ဒပြခဲ့ကြပါတယ် Israel နဲ့ Hamas အကြားအပြစ်ခတ်ရဆဲရေးသဘောတူကြဖို့ American ကမနေ့အင်္ဂါနေ့ကထပ်မံတိုက်တွန်းပြောဆိုပြီးနောက်တစ်နေ့မှာအခုလိုဝန်ကြီးချုပ်ရဲ့ပါတီရုံးချုပ်ရှေ့မှာဆန္ဒပြကြတာလည်းဖြစ်ပါတယ်ခင်ဗျာ
အောက်တိုဘာလ9ရက်နေ့အစ္စရေးတို့ကိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဟာမတ်စ်ခေါင်းဆောင်ယာယာစင်ဝါနဲ့တခြားစစ်သွေးကြွတွေကိုရာဇဝတ်ကြောင်းနဲ့ဆွဲချက်တင်လိုက်တယ်လို့အမေရိကန်တရားရေးဌာနကပြောပါရယ်နယူးယောက်မြို့ကဖက်ဒရယ်တရားရုံးကိုတင်သွင်းထားတဲ့အမှုမှာတော့ပြည်ပအကြမ်းဖက်အဖွဲ့အစည်းတွေကိုထောက်ပံ့ကူညီမှုပူးပေါင်းကြံစည်မှုတွေကြောင့်လူမှုတွေတေချေထိခိုက်မှုတွေဖြစ်ခ နိုင်ရေးအားထုတ်မှုတွေကတခုသာဖြစ်ကြောင်းနဲ့ဒါကတော့နောက်ဆုံးမဟုတ်သေးပါဘူးလို့မနေ့ကဗီဒီယိုနဲ့ထုတ်ပြန်ထားပါတယ်။အမေရိကန်တရားရေးဌာနကတော့ Hamas ခေါင်းဆောင်အပါအဝင်စစ်သွေးကြွအဖွဲ့တွေကိုအမေရိကန်တရားရေးဌာနကဆွဲချက်တင်လိုက်ပေမဲ့ဂါဇာဒေသမှာခိုအောင်နေတဲ့သူတွေကိုလက်တွေ့ထက်သင်္ကေတသဘောထားဖြစ်နိုင်ကြောင်းယူဆပါတယ်။ဆွဲချက်တင်လိုက်တဲ့သူ6ဦးအနက်မှာတော့3ဦးကသေဆုံးသွားပြီလို့လည်းတာဝန်ရှိသူတွေကယုံကြည်ထားကြပါတယ်ရှင်။
အန်တန်ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတိုင်းမှာဟိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်အတန်းကနေဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒီရပိုင်းအလုံးအရင်ထွက်ပြေးလာနေတာကိုဟန်တားဖို့ကြိုးစားနေတယ်လို့ဘင်္ဂလားဒေ့ရှ်ရာယီအစိုးရကပြောပါတယ်။မြန်မာစစ်တပ်နဲ့အာရခတ်တပ်တော် AA တို့အကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်ရိုဟင်ဂျာတွေအခုလိုထပ်မံထွက်ပြေးလာကြတာဖြစ်ပါတယ်။မကြာသေးခင်ကာလတွေအတွင်းရိုဟင်ဂျာ 8,000 လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဝင်ရောက်လာခဲ့တယ်ဆိုတဲ့အချက်လက်တွေရရှိထားကြောင်းအများစုဟာလွန်ခဲ့တဲ့2လအတွင်းမှာလာရောက်ကြခြင်းဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်အနေနဲ့ဒုက္ခသည်တွေကိုဆက်ပြီးလက်ခံထားနိုင်စွမ်းမရှိတော့တာမရှိတော့ကြောင်းဘင်္ဂလားဒေ့ရှ်အစိုးရဒုက္ခသည်များအရေးဆိုင်ရာဌာနအကြီးအကဲအရာရှိတဦးဖြစ်သူမိုဟာမက်ရှမုဒူဆာကရိုက်တာသတင်းဌာနကိုဒီကနေ့စက်တင်ဘာလ4ရက်နေ့မှာပြောပါရယ်နောက်ထပ်ဒုက္ခသည်တွေထပ်မရောက်လာအောင်ဟန်တားဖို့ဒီသတင်းပတ်ထဲမှာပဲအစိုးရအဖွဲ့အတွင်းအစည်းအဝေးခေါ်ယူပြီးဒီကိစ္စအလေးနက်ထားဆွေးနွေးသွားမယ်လို့ဘင်္ဂလားဒေ့ရှ်ရှားယီအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးမိုဟာမက်တူဟစ်ဟူစိန်ကလည်းသတင်းတောက်တွေကိုမနေ့အင်္ဂါနေ့ကပြောကြားခဲ့ပါရယ်ဒုက္ခသည်တွေအတွက်စိတ်မကောင်းပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့နောက်ထပ်ဒုက္ခသည်တွေကိုလက်ခံခေါလုံခွင့်ပြုနိုင်တဲ့စွမ်းအားမရှိတော့ကြောင်းနေဆက်ကိုလုံးဝပိတ်ပစ်ဖို့မဖြစ်နိုင်ပေမဲ့ရိုဟင်ဂျာတွေဆက်ဝင်မလာအောင်တားဆီးဖို့အစိုးရကစူးစမ်းမှဖြစ်တဲ့ကြောင်းဝန်ကြီးဟူစိန်ကပြောပါတယ်ရိုဟင်ဂျာတွေပြန်ပို့နိုင်အောင်လက်ရှိရခိုင်ပြည်နယ်အတွင်းကနေရာအများစုကိုထိန်းချုပ်ထားတဲ့အာရခတ်တပ်တော် AA နဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်ဖို့လိုအပ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဟူစိန်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအရင်ကတည်းကခေါလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တသန်းလောက်ရှိနေပြီးသူတို့ကိုနေရပြန်ဖို့ရေးအတွက်မြန်မာအာဏာပိုင်တွေနဲ့ဆွေးနွေးမှုတွေအကြိမ်ကြိမ်ရှိခဲ့ပေမဲ့လည်းအခုအချိန်ထိတော့မအောင်မြင်သေးပါဘူးခင်ဗျာ
မြန်မာနိုင်ငံထိုင်းနိုင်ငံနဲ့လာအိုနိုင်ငံရဲ့နယ်စပ်ရွှေတရီကန်ဒေသမဲခေါင်မြစ်ထဲမှာတော့ဆက်လီမှောက်ပြီးတော့ပျောက်ဆုံးတဲ့သူတွေရှိနေပါတယ်။အဲ့ဒီထဲက16ယောက်ကိုတော့ကယ်တင်နိုင်ခဲ့ပေမဲ့အနည်းဆုံး20ထက်မနည်းကတော့ပျောက်ဆုံးနေသေးပဲလို့ထိုင်းဆိုရအရာရှိတွေကဒီကနေ့ AFP သတင်းဌာနကိုပြောပါတယ်။မဲခေါင်မြစ်ထဲမှာရေစီးတန်နေတဲ့အချိန်မှာတနင်္လာနေ့နောက်ပိုင်းတုန်းကဆက်လီမှောက်ခဲ့တာလို့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်ရဲ့အရာရှိချုပ်မနော့စနီကိုကပြောပါတယ်။သူတို့ကတော့လာအိုကနေပြန်လာတဲ့မြန်မာတွေဖြစ်ပါတယ်အများစုကတော့ကိုပိုင်အုပ်ချုပ်ခွင့်ရဝနယ်တွေကတိုင်းရင်းသားတွေဖြစ်ပါတယ်လို့ UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ပြောခွင့်ရဥညရန်က AFP ကိုပြောထားပါတယ်လက်တလုံးမှာတော့လာအိုအာနာပိုင်နေနဲ့လက်တွဲပြီးတော့ဖြစ်ပျက်ခဲ့တဲ့အခြေအနေကိုစုံစမ်းနေစေဖြစ်ပြီးတော့ဘာကြောင့်အဲ့လိုမျိုးဆက်လေမှောက်ခဲ့ရတယ်ဆိုတာကိုအသေးစိတ်မသိရသေးဘူးလို့ဥညရန်ကပြောပါတယ်လှေမှောက်တဲ့နေရာကတော့ထိုင်းလာအိုမြန်မာသုံးနိုင်ငံဆုံရရွှေတရီကန်အထူးစီးပွားရေးဆောင်အနီးလာအိုနိုင်ငံဘက်အချမ်းမှာဖြစ်ပါတယ်ဝါနယ်သားတွေဟာအဲ့ဒီနေရာကိုဘာကြောင့်ရောက်နေခဲ့တယ်လဲဆိုတာကိုတော့သူကထည့်သွင်းပြောဆိုသွားခြင်းမရှိပါဘူးရှင်
ထိုင်းဝန်ကြီးချုပ်အသစ်ကအစိုးရအဖွဲ့အသစ်အမည်စင်းကိုဒီကနေ့စက်တင်ဘာလ4ရက်နေ့မှာထုတ်ပြန်လာမှာစစ်တပ်နဲ့ဆက်နွယ်မှုရှိတဲ့ပါတီတွေကိုခြံလှမ်းထားခဲ့တာကြောင့်ဒါဟာစစ်တပ်ကြောရောနောက်ခံပေးထားတဲ့နိုင်ငံရေးပါတီတွေအနေနဲ့2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်အစိုးရအဖွဲ့ထဲမှာပါတော့တာဖြစ်ပါတယ်။ဖွဲ့ထိုင်းပါတီကဝန်ကြီးချုပ်ပေတုံတန်းရှင်နဝါတင်သွင်းတဲ့ဝန်ကြီးအဖွဲ့အမည်စင်းကိုထိုင်းပြည်မဟာဝီဇယာလောင်ကွန်းကလည်းတရားဝင်အစ်တမပြုလက်ခံလိုက်ပြီးဖြစ်ပါတယ်။ဝန်ကြီးချုပ်ကသူ့အဆိုရတည်ရဲ့မူဝါဒအစ်တတွေကိုလွတ်တော်ကိုရှေ့သတင်းပတ်အတွင်းမှာတင်သွင်းသွားမှာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းဆက်သသဗီဆန်ကိုကျင့်ဝတ်ဖောက်ပြမှုနဲ့အပြစ်ရှိကြောင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဆုံးဖြတ်လိုက်တာကြောင့်ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝါရဲ့တမိဖြစ်သူပေတုံတန်းကထိုင်းနိုင်ငံမှာအသက်အငယ်ဆုံးဝန်ကြီးချုပ်အဖြစ်ပြီးခဲ့တဲ့ဩဂုတ်လမှာရွေးချယ်ခံခဲ့ရတာပါ။အစိုးရအဖွဲ့အတွင်းကဝန်ကြီးရာထူးအတော်များများပြောင်းလဲမှုမရှိပေမဲ့ဖွဲ့ထိုင်းပါတီဦးဆောင်တဲ့ညွန်ပေါင်းအစိုးရမှငကောကပါဝင်ခဲ့တဲ့စီဦးစီချုပ်ဟောင်းလည်းဖြစ်အာဏာသိမ်းခေါင်းဆောင်လည်းဖြစ်ခဲ့တဲ့ပရာဝိဝန်စုဝန်ဦးဆောင်တဲ့ပလန်ပရာချာရတ်ပါတီကတော့ပါဝင်လာခြင်းမရှိတော့ပါဘူးစစ်တပ်အကြီးအကဲတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးဖို့အယက်သားအသွင်ဆောင်ထားတဲ့ဒီပလန်ပရာချာရတ်ချပါတီဟာမနစ်ကရွေးကောက်ပွဲမှာမရှုံးနိုင်ခင်အထိထိတ်ကနေဥဆောင်နေခဲ့တဲ့ပါတီလည်းဖြစ်ပါတယ်ခင်ဗျာ
ကက်သလစ်ဘုန်းတော်ကြီးပုပ်ယဟန်မင်းကြီးဖရန်စစ်ကအာရှပစ္စည်းဘိတ်ဒေသခီးစဉ်မနေ့ကစတင်လိုက်ပါတယ်။ပုပ်ယဟန်မင်းကြီးဟာအရင်ဆုံးအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်ကိုသွားရောက်တာဖြစ်ပါတယ်။ဒီကနေ့နေ့မှာတော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအစ္စတနာမာဒီကာသမ္မတနန်းတော်ရှေ့မှာပုပ်ယဟန်မင်းကြီးကိုကြိုဆိုခဲ့ပါတယ်။နန်းတော်ရဲ့ရင်းမြစ်ရှေ့မှာစစ်ဝတ္ထစာအစုံအလင်နဲ့ခြိတက်ကြိုဆိုမှုတွေလုပ်ခဲ့တာပါ။အဲ့ဒီနေ့မှာတော့ပုပ်ယဟန်မင်းကြီးကသမ္မတဂျိုကိုဝီဒိုဒိုနဲ့အတူအစိုးရအာဏာပိုင်တွေတန်တမန်အဖွဲ့တွေနဲ့တွေ့ဆုံခဲ့ပြီးတော့မွတ်စလင်အများစုကက်သလစ်လူနည်းစုရှိတဲ့အင်ဒိုနီးရှားနိုင်ငံမှာဘာသာပေါင်းစုံဆက်ပြီးတော့မှရှင်တွဲနေထိုင်ရေးမျှော်လင့်နေဆိုတာကိုအလေးပေးပြောဆိုခဲ့ပါတယ်
။ Si potranno eliminare in questo modo i pregiudizi e far crescere un clima
ပုပ်ယဟန်မင်းကြီးဖရန်စစ်ပြောသွားတာကတော့အစွန်းရောက်မှုတွေနဲ့တိခတ်မှုမရှိတုံ့ပြန်မှုတွေအပါအဝင်ဘာသာရေးကိုခုထုံးလုပ်ပြီးတော့သူတို့သဘောထားတွေလွှမ်းမိုးအောင်လို့လိန်ညာလှည့်ပြအကြမ်းဖက်မှုတွေနဲ့လှုပ်ဆောင်နေတဲ့ဘုံပြက်တနာကိုအားလုံးအတူတူရင်ဆိုင်ဖြေရှင်းဖို့အရေးကြီးတယ်ဆိုတာကိုပြောသွားတာဖြစ်ပါတယ်ဒီခီးစဉ်ကတော့ပုပ်ယဟန်မင်းကြီးအတွက်ကျန်းမာရေးမကောင်းတဲ့ကြားကအဝေးလံဆုံးနဲ့အခက်အခဲဆုံးခီးစဉ်ကိုထွက်လာရတဲ့ခီးစဉ်ဖြစ်ပါတယ်ပုပ်ယဟန်မင်းကြီးရဲ့17ရက်ကြာတဲ့ဒီအာရှပစ္စည်းဘိတ်ဒေသခီးစဉ်တွင်မှာတော့ပါပူဝါနယူဂီနီနောက်အရှေ့တီမောနဲ့စင်ကာပူနိုင်ငံတွေကိုသွားရောက်ဖို့ပါဝင်ပါတယ်။စက်တင်ဘာလ13ရက်နေ့မှာတော့သူဟာအီတလီနိုင်ငံရောမမြို့ကိုပြန်ပြီးထွက်ခွာမှာဖြစ်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ပုပ်ယဟန်မင်းကြီးဖရက်ဆစ်ဟာဘိန်းတက်ကလထိုင်ကိုအသုံးပြုနေရသူဖြစ်ပါတယ်။သူဟာအဆုတ်ရောင်ယောဂါမကြခဏဖြစ်တတ်သလိုဥလန်းချောင်းပြဿနာကြောင့်ခွဲစိတ်မှုတွေလည်းအကြိမ်ကြိမ်ပြုလုပ်ထားရသူဖြစ်ပါတယ်ရှင်။
တရုတ်ရာဇဝကန်းနေနဲ့ဆက်နွယ်ပြီးဒေါ်လာ 1.8 တန်းကျော်ငွေကြေးခွာချမှုနဲ့အလို့ရှိနေတဲ့ဖိလစ်ပိုင်မြို့တော်ဝန်ဟောင်းကိုအင်ဒိုနီးရှားကဖမ်းဆီးလိုက်ကြောင်းတာဝန်ရှိသူတွေကဒီကနေ့ပဲပြောကြားလိုက်ပါတယ်။ Alice Go လို့လူသိများတဲ့တရုတ်လူမျိုးကွန်ဟွာပင်းကိုရာဇဝမှုတွေနဲ့ပတ်သက်ပြီးလွတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေမှာထွက်ဆိုဖို့ငင်းဆန်ခဲ့တာကြောင့်အထက်လွတ်တော်ကအလို့ရှိနေတာဖြစ်ပါတယ်။ကောင်းဟာဖိလစ်ပိုင်မှာမွေးဖွားသူတယောက်ဖြစ်ကြောင်းနဲ့သူ့အပေါ်ဆွဲချက်တင်တာတွေကိုလည်းညှင်းဆို့ထားပါတယ်ဖိလစ်ပိုင်တရားရေးဌာနရဲ့ထုတ်ပြန်ချက်မှာတော့အင်ဒိုနီးရှားရဲတပ်ဖွဲ့ကမစ်ကောင်းကိုဖမ်းဆီးထားကြောင်းဖော်ပြထားပါတယ်ဖိလစ်ပိုင်လူဝင်မှုကြီးကြပ်ရေးဘူရိုနဲ့ရာဇဝမှုတပ်ဖြတ်ရေးကော်မရှင်ကထုတ်ပြန်တဲ့သီးသန့်ထုတ်ပြန်ချက်မှာလည်းကောင်းကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်တန်ဂျရန်အရမှာဒီကနေ့အစောပိုင်းကဖမ်းမိခဲ့တယ်လို့ဖော်ပြထားပါတယ်ဖိလစ်ပိုင်သမ္မတဖာရီနာမာကိုစ်ကတော့ဥပဒေရဲ့လက်တံကရှည်လျားတဲ့အတွက်တရားမျှတမှုကနေထပ်ပြေးလွတ်မြောက်ဖို့ကြိုးစားတာအခြေအနေပဲလို့ပြောပါတယ်။အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေကြောင့်အခုလိုဖမ်းဆီးနိုင်တာဖြစ်တယ်လို့လည်းသူကပြောဆိုထားပါတယ်။ကောင်းရဲ့ရှေ့နေဖြစ်တဲ့စတီဖန်ဒေးဗစ်ကတော့မှတ်ချက်တစ်စုံတရားထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ငွေကြေးခွာခြားမှုတပ်ဖြတ်ရေးကောင်စီ AMLC အပါအဝင်ဖိလစ်ပိုင်တရားဥပဒေစိုးမိုးရေးအေဂျင်စီတွေကကောင်းနဲ့တခြား35ဦးတို့ကိုငွေကြေးခွာချတဲ့တရားရေးဌာနကိုပြီးခဲ့တဲ့လကပဲပူတွဲတိုင်ကြားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဟုတ်တယ်ဖူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုက်တဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အရင်ဆုံးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးသတင်းပေးပို့ချက်မှာတော့ရခိုင်စစ်ရေးပဋိပက္ခတွေကြားမှာဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်ပြေးရတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးနောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။ ရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့အစိုးရကသူတို့နဲ့ဆွေးနွေးလိုတဲ့အပေါ်မှာအာရခတက်တော် AA အဖွဲ့ကကြိုဆိုလိုက်ပါတယ်။ AA ဘက်ကတရားဝင်ဆက်သွဲတာမရှိသေးပေမဲ့ရိုဟင်ဂျာအရေးဆွေးနွေးဖြေရှင်းမှုလိုတယ်ဆိုပြီးတော့ပြောဆိုလိုက်တာပါ။ရိုဟင်ဂျာအရေးဘင်္ဂလားဒေ့အစိုးရရဲ့သဘောထားအပေါ်အာရခတက်တော် AA ရဲ့တုံ့ပြန်ချက်နဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးထားပါတယ်။
ရခိုင်ပြည်နယ်ကနေရာတော်တော်များများကိုထိန်းချုပ်ထားတဲ့အာရခတက်တော် AA နဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်လို့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲကမနေ့ကပဲပြောလိုက်တာပါရခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာနေတာနဲ့အမျှတန်းနဲ့ချီတဲ့ရိုဟင်ဂျာတွေခိုလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်ထပ်ထွက်ပြေးသူတွေတိုးလာနေချိန်မှာပဲအခုလိုပြောလိုက်တာပါဘင်္ဂလားဒေ့ရှ်ဂျားဖြတ်အစိုးရကတရားဝင်ဆက်သွယ်လာတာမရှိသေးပေမဲ့အိန္ဒိယနိုင်ငံတစ်ခုအနေနဲ့နယ်စပ်ဒေသတည်ငြိမ်ရေးအပါအဝင်ရိုဟင်ဂျာဒုက္ခသည်အရေးတွေကိုနှစ်ဖက်ဆွေးနွေးအဖြေရှာမှာဖြစ်တယ်လို့ AA ပြောခွင့်ရခိုင်တုခက VOA ကိုပြောပါတယ်
။အိုဘင်္ဂလားဒေ့ရှ်ဂျားဖြတ်အစိုးရဘက်ကတော့ဒီတရားဝင်ဆက်သွယ်လာတာမျိုးတော့မရှိသေးဘူးဗျ။ဟိုဒါပေမဲ့လည်းပဲဒီဘင်္ဂလားဒေ့ရှ်ဟာကျွန်တော်တို့ရဲ့ဒီအိန္ဒိယနိုင်ငံဖြစ်တယ်ဟိုနေစားတခြားမှာလည်းပဲဒီနေတတူကဟိုဖြစ်ပေါ်နေတဲ့ဟိုကိစ္စအရာရာနဲ့ပတ်သက်ပြီးတော့ဒီနေစားတည်ငြိမ်ရေးနောက်ဒီမူရေးစေဝါနဲ့လူကုန်ကူးမှုတိုက်ဖျက်ရေးနောက်ဒီအကြမ်းဖက်မှုတိုက်ဖျက်ရေးပြီးလို့ရှိရင်ဒီဒုက္ခသည်များအရေးဟိုအဲ့လိုမျိုးအရေးကြီးတဲ့ကိစ္စတွေကိုဟိုအတူတကွပူးပေါင်းဆောင်ရွက်သွားကြရမှာဖြစ်ပါတယ်
လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ကမြန်မာစစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်ပြီးနယ်စပ်တစ်လျှောက်ထိန်းချုပ်ထားကြောင်း AA အဖွဲ့ကကြေညာထားပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာတွေအများဆုံးနေထိုင်တဲ့မောင်နှောမြို့ကိုသိမ်းပိုက်နိုင်ဖို့ထိုးစစ်ဆင်နေတာကြောင်းနောက်ထပ်နယ်စပ်ဖြတ်ကျော်ထွက်ပြေးသူတွေလည်းရှိနေကြတာပါ။ပြည်ကလေးလာတွေကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်8000နီးပါးရှိတယ်လို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောဆိုထားပါတယ်မြန်မာနိုင်ငံမှာဖိနှိပ်ခံနေရတဲ့ရိုဟင်ဂျာတွေကိုစာနာပေးမယ်နောက်ထပ်ထွက်ပြေးလာမယ့်အရေးကိုတော့ဟန်တားဖို့ဆုံးဖြတ်ထားကြောင်းနဲ့ဒုက္ခသည်တွေကိုလူသားချင်းစာနာထောက်ထားရေးအကူအညီတွေပေးဖို့စွန့်အားမရှိတော့ကြောင်းလည်းနိုင်ငံသားဝန်ကြီးဌာနအကြီးအကဲကပြောဆိုခဲ့တာပါလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြောဆိုချက်အရအာရခတက်တော် AA နဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိုဆွေးနွေးခြင်းနဲ့ဆိုပေမဲ့ပဋိပက္ခတွေကြားလက်တွေ့ဖြစ်နိုင်အောင်မှာမဟုတ်ဘူးလို့လည်းရခိုင်ဒေသကနိုင်ငံရေးအကဲခဲဦးထွန်းကြီးကတုံ့တက်ပါတယ်
။ဒီနှစ်ခုဆွေးနွေးရုံနဲ့လေဒီမွတ်စလင်တွေပြန်လာဖို့ဆိုတာလေဘလို့မှမသေးချာသေးဘူး။ဆိုတော့ဒီကိုကြောက်လို့ရှိရင်ဘလို့ပြန်ချမလဲ၊ဘယ်မှာချမလဲ။သူတို့တွေရဲ့လန်ဒလဆာဝါနေရေးကိုဘယ်သူကတာဝန်ယူပေးမလဲ၊ယူဝင်ကတာဝန်ယူပေးမလား။ဘင်္ဂလားဒေ့ရှ်ကတာဝန်ယူပေးမလားဆိုတာတွေကအစဒီလူတွေလန်ဒလနေဖို့ခြံဖို့အတွက်ပြင်ဆင်ရမယ့်အရာတွေကစတာအများကြီးဒီ process တစ်ခုလုံးကအများကြီးလောက်ကြရတော့အများကြီးရှိနေပါသေးတယ်။ဆိုတော့ဒီဘလိုပြောပြောပေါ့အရခတက်တော်အတွက်ကတော့နိုင်ငံတကာနဲ့ဒါရိုက်ဆက်ဆံခွင့်ရလာတယ်ဆိုလို့ရှိရင်တော့ဒါနိုင်ငံရေးရအကျိုးအမြတ်ရတယ်လို့တော့ကျွန်တော်နားလည်ပါတယ
်ရခိုင်ပြည်နယ်မှာ2018ခုနှစ်စစ်တပ်ရဲ့နေမြေရှင်းလင်းတဲ့စစ်စင်ရေးအတွင်းလူအခွင့်အရေးချိုးဖောက်မှုတွေကြောင့်ဖိနှဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါဒုက္ခသည်တွေနေရပြန်ရေးမြန်မာနိုင်ငံကဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာကျွန်းလွှာတွေကိုတိကျလက်မှတ်ရေးထိုးထားပေမဲ့လက်တွေ့မှာတော့အကောင့်ထဲမပေါ်နိုင်ပဲဖြစ်နေပါတယ်ရိုဟင်ဂျာဒုက္ခသည်တွေကတော့လုံခြုံစိတ်ချရတဲ့အခြေအနေမျိုးမှာတိတ်ခါရှိရှိနေရပြန်နိုင်ဖို့နဲ့အခြေခံလူအခွင့်အရေးတွေရရှိဖို့အာမခံချက်ရှိမှသာနေရပြန်လိုကြောင်းလည်းပြောဆိုထားကြပါတယ်ခင်ဗျာ
ဒါကတော့ရခိုင်စည်ရေးပြည်ပခါတွေကြားမှာဘင်္ဂလားဒေ့ရှ်ဘက်ကတင်းရှောင်ပြေးတဲ့ဒုက္ခသည်တွေအရေးဘင်္ဂလားဒေ့ရှ်အစိုးရက AA နဲ့ဆွေးနွေးလိုတဲ့အပေါ်မှာအာရခတက်တော် AA ဘက်ကကြိုဆိုလိုက်တဲ့အကြောင်းတည်းကိုစံကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ TNL လေးတို့ထိန်းချုပ်ထားတဲ့မန်တုံမြို့ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့တဲ့တွေကိုတင်ဆက်ပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းပလောင်အုပ်ချုပ်ခွင့်ရဒေသကTNL လေးအဖွဲ့ထိန်းချုပ်ထားတဲ့မန်တုံမြို့ကိုမနေ့တုန်းကစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ပါဗျ။အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာတော့အ ਨੇ စုံတဦးဒဏ်ရာရပြီးတော့ထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုကတော့အများပြည်သူသွားလာနေတဲ့နေရာကိုတိုက်ခိုက်တဲ့လုပ်ရဖြစ်နေ TWO တန်အမျိုးသမီးဖွဲ့ကကန့်ကွက်ခဲ့ပါတယ်။စစ်ကောင်စီတပ်နဲ့ TNL လေးပူးပေါင်းတပ်တို့ကြားမှာဖြစ်ပွားနေတဲ့စစ်ရေးပြည်ပခါနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါဗျ။
စစ်ကောင်စီကတအံအမျိုးသားလိုမျိုးတက်မလို့ TNL အပါအဝင်ညီနောင်မဟာမိတ်သုံးဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်ကြီးညာပြီးရပ်ပိုင်းအတွင်းမှာပဲ TNL ထင်းချုပ်ထားတဲ့မန်တုံမြို့ကိုလူကြောင်းကတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီတိုက်ခိုက်မှုဟာဒီလ3ရက်နေ့ညပိုင်းမှာဖြစ်ပွားခဲ့ကြောင်းနဲ့အ ਨੇ စုံဒေသခံအမျိုးသားတဦးဒဏ်ရာရခဲ့ပြီးလက်ဖက်ဆက်ယုံပျက်စီးခဲ့ကြောင်း TWO ခေါ်တအံမျိုးသမီးအဖွဲ့ကတောင်းရှိသူတူက VOA ကိုပြောပါရယ
်ပုံကျဲတဲ့ချိန်ကမနေ့ည9:00ကျော်17:00ဝန်းကျင်လောက်မှ3ချိန်လာတဲသွားတယ်ဆိုတာတော့တိလိုက်တယ်ဒါပေမဲ့လေရင်ကဘယ်နှစင်းလာလဲဘယ်ခါလာလဲဆိုတာတော့တိတိကျကျတော့မတိလိုက်ဘူးရှင်ထိခိုက်မှုကတော့ ဒေတာခံတူအမျိုးသားတူပေါ့နော်သူကတော့ထိခိုက်တန်ရာရတယ်လာကျဲတာကမြို့တွင်းထဲကပေါ့နော်မြို့တွင်းထဲကလည်းဖက်ဆက်ယုံတစ်ခုထဲမှာလာကျဲတဲ့ခါကျတော့အဲ့ဒီဆက်ယုံကတော့ပျက်စီးမှုတော့များတယ်လူထိခိုက်မှုကတော့တယောက်ရှိတယ်ဟုတ
်တစ်တုံညာနှစ်ခုစစ်စင်ရေးအတွင်းတိုင်းရင်းသားလက်နက်တပ်တွေကရှမ်းမြောက်ဒေသကမြို့အတော်များများကိုသိမ်းယူခဲ့ပြီးတဲ့နောက်သူတို့ထိန်းချုပ်ထားတဲ့မြို့တွေကိုစစ်ကောင်စီဘက်ကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့တာပါဒါတို့တိုက်ခိုက်တာအများစုဟာလူနေရက်ကွက်နဲ့လူများသွားလာရာနေရာတွေဖြစ်တာကြောင့်လူသားမဆန်တဲ့လုပ်ရအတွက်ကန့်ကွက်ကြောင်း TWO တာဝန်ရှိသူမျိုးသမီးကဆက်ပြောပါတယ
်တိုက်ခိုက်နေတဲ့နေရာကလူထုတွေသွားလာတဲ့နေရာတွေဖြစ်တယ်အများပြည်သူတွေလှုပ်ရှားနေတဲ့ area တွေဖြစ်တဲ့အပေါ်မှာကြတော့ဒါဒီလူထုကိုရွေးချက်ရှိရှိနဲ့ဦးတည်တိုက်ခိုက်နေတယ်လို့တော့ပြောလို့ရပါဘောနော်ဒါကတော့မဖြစ်တင်တဲ့အရာဖြစ်တဲ့စကားစားရဲ့လှုပ်ဆောင်ချက်တွေဒီကလူသားမဆန်တဲ့ဟာတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်မတို့ကတော့တန်ခွဲတယ်ဆန့်ကျင်တယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒီနိုင်ငံတကာတိုင်ဝိုင်းတွေအနေနဲ့ဆိုရင်တော့ဒီလီယင်စီတင်တွဲမှုတွေကိုတတ်နိုင်ဆုံး Facebook page ကျွန်မတို့တောင်းဆိုခဲ့တဲ့အပိုင်းတွေရောရှိရပါတော့
ဒေသခံတွေကိုထိခိုက်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုသတင်းနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာတော့မရှိသေးပါဘူးအခုလ20ရက်နေ့ကလည်း DW ခေါ်တအန်းရပ်ဖတ်အဖွဲ့အစည်းတွေကရဲသားတွေကိုထိခိုက်စေတဲ့လေကြောင်းတိုက်ခိုက်မှုတွေကိုအမြန်ဆုံးရပ်တန့်စေရေးအတွက်နိုင်ငံတကာဖိအားပေးဖို့တောင်းဆိုခဲ့ပါတယ်။အောက်တိုဘာ30ရက်နေ့ကလည်း MNDAA ကိုကန့်တပ်ဖွဲ့ထင်းချုပ်ထားတဲ့လာရှူမြို့ကိုလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။တစ်တုံညာနှစ်ခုစစ်စင်ရေးအတွင်းညီနောင်မဟာမိတ်တွေတည်ယူခဲ့တဲ့လောက်ကိုင်းသိန်းဒီကုခိုင်နမ်ဆန်မန်တုံလာရှူတီဝော့ကြောက်မဲစတဲ့မြို့တွေမှာလေကြောင်းကဘုံကျဲတိုက်ခိုက်တာကြောင့်ရဲသား30ဝန်းကျင်လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ဒီအပိုင်းမှာတော့နောင်ချူမြို့နယ်တောင်ခန်းကျေးရွာအခြေဆိုင်စစ်ကောင်စီရဲ့အမြောက်တပ်902နဲ့354တပ်ရင်းတွေကိုတင်းနယ်လီနဲ့ပူပေါင်းတပ်တွေကတိုက်ခိုက်နေပြီးတပ်ဖွဲ့တွေဆက်လက်ပြင်းထန်နေပါတယ်ခင်ဗျာ
။ဒါကတော့ပလောင်အုပ်ချုပ်ခွင့်ရဒေသမှာတင်းနယ်လီတို့ထိန်းချုပ်ထားတဲ့မန်တုံမြို့ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့အတွက်ရဲသားပြည်သူတွေထိခိုက်ဒဏ်ရာရပျက်စီးခဲ့တဲ့အခြေအနေကိုစီသူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကယင်နီဒေတာဘက်ကစီရေးပဋိပက္ခသတင်းကိုတင်ဆက်ပေးပါမယ်ကယင်နီဒေတာလွိုက်ကော်ကနေပြီးတော့ဒီမော့ဆိုဘက်ကိုဥတီပြီးတော့အားဖြည့်လာနေတဲ့စစ်ကောင်စီတပ်နဲ့ကယင်နီပူးပေါင်းတပ်တို့ကြားမှာတော့နေ့စဉ်ဆိုသလိုနှစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတယ်လို့ဒေတာခန်တွေကပြောပါတယ်နောက်ပြီးတော့စစ်ကောင်စီတပ်ဖွဲ့တွေဖျက်ဆီးသွားလာနေတဲ့နယ်မြေတစ်လျှောက်မှာတော့ဒေတာခန်တွေရဲ့နေအိမ်တွေမိလောင်ဖျက်ဆီးခံနေရပါတယ်ကယင်နီဒေတာဘက်ကစီရေးနောက်ဆုံးရအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုခြေခံပြီးတော့အလိမ္မာကတင်ပြပေးထားပါဗျ
။လိုင်ကော်ကနေဒီမော့ဆိုမြို့နယ်ကိုပြည်အောင်စုလမ်းမကြီးအတိုင်းဦးတည်လာနေတဲ့စစ်ကောင်စီတပ်နဲ့ဂရီနီဒေသခံပူးပေါင်းတပ်တို့အကြားနေ့စဉ်ဆိုသလိုနှစ်ဖက်တိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတွေနဲ့အကဲခတ်တွေကပြောပါဗျ။ဂရီနီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC အတွင်းမှုလည်းဖြစ်ဂရီနီလူ့အခွင့်အရေးတည်ထောင်သူလည်းဖြစ်တဲ့ကိုပညာကစီရင်တင်မာမှုအခြေအနေနဲ့ပတ်သက်လို့အခုလိုပြောပြပါဗျ
။အခုလာလေကရေအသဖြစ်တော့ပေါ့နော်။ခုတော့စစ်တော်စီကတော့တချို့နေရာတော်များပေါ့နော်။အထူးဖြင့်ဒီရကော်ကနေဒီမော့ဆိုလမ်းပိုင်းကိုတော့သူတို့တော့ရောက်နေပြီပေါ့နော်။အထူးဖြင့်တော့တရက်နှစ်တစ်ထက်ကိုသူတို့တွားနေတော့ပေါ့။အဲ့မဲ့တပ်ပွဲကတော့ရတဲ့လူလိုရှိပါတယ်။ဟုတ်ဟို KNDF ကလည်းကြည်ရထားတာရှိတော့ပေါ့နော်။ဒီကတလာတော့တရားနေရာနဲ့စစ်ကြောင်ထိုးလာပြီးတော့မှငွေတော်မှရှိတဲ့တဲ့နေတဲ့ကိုသူတို့ဝင်သွားတော့ပေါ့နော်။ခမရတာကတော့လက်နေအားလက်နေခရနေကိုတော့ဖြစ်ပြတာလည်းဖြစ်ဖို့များပါပါ။ဟုတ်ဟုတ်
ဩဂတ်စ်လတရနေ့ကစပြီးတော့လွိုက်ကော်ဒီမော့ဆိုလမ်းမကြီးတစ်လျှောက်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကိုတော်လိုင်းရဲတပ်တွေကပိတ်ဆို့တိုက်ခိုက်ခဲ့ရာပန်ကန်းဒေါ်ပိုးစီ6မိုင်ဆန်ပြကျေးရွာတစ်လျှောက်မှာရက်ဆက်ဖြစ်ပွားခဲ့ကြောင်းစက်တင်ဘာလတရနေ့ကဂရီနီအမျိုးသားများကကွေရဲတပ် KNDF ကထုတ်ပြန်ထားပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကထိခိုက်မှုများပြားသလိုခဲယံမိကြောက်တွေကျန်းမာရေးပစ္စည်းတွေသိမ်းဆည်းရရှိကြောင်းနဲ့အခုချိန်ထိလွိုက်ကော်ဒီမော့ဆိုလမ်းမကြီးတစ်လျှောက်မှာထိတွေ့တိုက်ပွဲတွေနေ့စဉ်ဖြစ်ပွားနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်။လက်တလောတိုက်ပွဲဖြစ်ပွားတာမရှိပေမဲ့စစ်ရဲတပ်မှနေဆဲဖြစ်ကြောင်းလဲ KNDF ဗဟိုပြည်သားရေးတာဝန်ရှိသူတားရဲဆိုးကပြောပါတယ်
။ဒီရက်ပိုင်းကတော့ဒါတိုက်ပွဲနည်းနည်းပြန့်ညင်သွားတယ်လို့ပြောလို့ရပါတယ်ဗျ။စစ်ကောင်စီကတော့ဒီဒီမော့ဆိုမြို့နယ်အထက်မှာရှိတဲ့သူတို့ရဲ့အခြေခံတပ်စခန်းတွေတဲကိုလူတွေနဲ့ခရိုင်အင်အားတွေဖြစ်တင်ဖို့အတွက် စစ်ကြောင်းထိုးတာဖြစ်ပါတယ်
တိုက်ပွဲဖြစ်ပွားနေတဲ့ချိန်ထဲမှာပဲလွိုက်ကော်ဒီမော့ဆိုလမ်းမကြီးဘေညာဒေါ်ပူစီနဲ့6မိုင်ဆက်ပြကြေးရွာတဝိုက်ကနေအိမ်90လောက်မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့လည်းကိုပညာကပြောပါတယ်
ကျွန်တော်မြို့တိလောက်ကတော့အဲ့အိမ်တွေကိုရက်တိုင်းပေါ့အခုဒီအပတိပေါ့နော်အကျေပတ်ကနေအခုပတိကရက်တိုင်းကြီးပါမီးတွေရှို့နေတော့ပေါ့ကျွန်တော်တို့ခံမလာကအခုလောက်ဆိုရင်တော့40အိမ်အနည်းဆုံးအင်ချင်40 50တော့ချုပ်ခံနိုင်ပြီလို့ကျွန်တော်ပြောလို့ရတော့ဒါပိုင်းတောက်ရှာကတိုက်ပွဲတွေဖြစ်ပါတယ်အနည်းငယ်များတော့ရက်တိုင်းလို့ရှိပါတယ်ဟုတ်ဟုတ်
စစ်တပ်ကဒေသခံနေအိမ်တွေမီးရှို့ဖျက်ဆီးတယ်ဆိုတော့ပြောဆိုမှုနဲ့ပတ်သက်လို့တုံ့ပြန်ချက်ရရှိဖို့စစ်ကောင်စီရဲ့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးစာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့မရရှိခဲ့သလိုကရင်နီဒေသကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီကလည်းသတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူးရှင်
ဒါကတော့ကရင်နီဒေသလွိုက်ကော်ကနေပြီးတော့ဒမော့ဆိုဘက်ကို UDB အားဖြည့်လာနေတဲ့စစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်တွေကြားမှာနှစ်ဖက်တိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့အခြေအနေအလိမ်မာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြောက်ကျောက်ယောဂတန်ရလူနာတူဒဝဲမှာတွေ့ရှိတဲ့သတင်းကိုတင်ပြပေးကြပါတယ်။တနင်္လာရီတိုင်းဒဝဲမြို့မှာတော့မြောက်ကျောက်ယောဂတန်ရလူနာတူကိုတွေ့ရှိထားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။လက်တလောမှာတော့အဲ့ဒီလူနာကိုဒဝဲပြည်သူစေယုံကြီးမှတီးတန့်ထားရှိပါတယ်။နောက်ပြီးတော့သူ့ရဲ့မိသားစုဝင်တွေကိုလည်းကျန်းမာရေးစစ်ဆေးပေးနေတယ်လို့နှိဇက်သူတွေကပြောပါတယ်။မြန်မာနိုင်ငံမှာ WHO ကနေပြီးတော့အရေးပေါ်ယောဂအဖြစ်နဲ့ကြီးညာထားတဲ့မြောက်ကျောက်ယောဂကူးစက်မှုနောက်ဆုံးရအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်ခင်လေးကတင်ပြပေးပါမယ်
။ဒဝဲမြို့မှာမြောက်ကျောက်ယောဂတန်တရာလူနာအမျိုးသမီးတူတွေ့ရှိထားပြီးဒဝဲပြည်သူစေယုံကြီးမှတီးတန့်ထားရှိစောင့်ကြည့်နေတယ်လို့ဒေသခံတို့ကပြောပါရယ်အဲ့ဒီတန်တရာလူနာကိုကြက်ချင်ကြီးအဖွဲ့ကအကူအနေနဲ့စေယုံမှာစောင့်ကြည့်ပေးနေတာတွေ့ရတယ်လို့ပြောပါရယ
်ကျွန်တော်ပြည်သူတို့လည်းမြောက်ကျောက်လူနာထားတဲ့နေရာကတော့ကတ်သက်ထားတယ်တခြားလူနာတွေပိုင်းလည်းသူထားတာတော့မတွေ့ရောက်ကြများအဲကြက်ချင်ကြီးအဖွဲ့ကတော့စောင့်ကြည့်တာတွေ့တယ်ပြီးတော့ကျွန်တော်မိသားစုတို့လည်းသူတို့ဒီစစ်ဆေးတာပေါ့နော်ကျမရေးစစ်ဆေးတာတို့လက်ရှိပြီးတော့အဖေထုတ်ပေးတယ်လည်းပြောတယ်
တန်တရာလူနာဟာမလေးရှားနိုင်ငံပီနယ်မြို့ကနေရန်ကုန်ပြည်ဆိုင်ရာလေစိတ်ကိုပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကရောက်ရှိခဲ့ပြီးဇူလိုင်လ10ရက်နေ့မှာဒဝေမြို့ကိုရောက်လာတာလို့သိရပါဗျ။ကျန်းမာရေးဝန်ကြီးဌာနကမြောက်ကျောက်ယောဂကာကွယ်ရေးနဲ့ပတ်သက်ပြီးရန်ကုန်ပြည်ဆိုင်ရာလေစိတ်မှာပြည်ပနိုင်ငံကနေဝင်လာသူတွေကိုကိုပူချိန်တိုင်းတာရာနဲ့ကျန်းမာရေးခီးသွောဖောင်ဖြည့်တာတွေကိုဆောင်ရွက်ထားတယ်လို့ပြီးခဲ့တဲ့ဩဂုတ်လတုန်းကထုတ်ပြန်ထားပါဗျ။မြောက်ကျောက်ယောဂတန်တရာလူနာတွေ့ရှိခဲ့ရင်ရန်ကုန်မြို့ကဝေဘာကြီးစေယုံမှာကျမ်းမာရေးစောင့်ရှောက်မှုပေးသားဖို့အတွက်ပြင်ဆင်ထားတယ်လို့လည်းကြေညာထားပါတယ်။အခုဇူလိုင်လကလေးကလေချောင်းကနေတဆင့်မြမပြည်ထဲဝင်ရောက်လာတဲ့အမျိုးသမီးကိုမြောက်ကျောက်ယောဂတန်တရာလူနာအဖြစ်သတ်မှတ်ထားတဲ့အခြေအနေနဲ့ပတ်သက်လို့ကျမ်းမာရေးဝန်ကြီးဌာနပြောခွင့်ရတာဝန်ပေးထားတဲ့ဒေါက်တာတန်းနိုင်စိုးကိုဆက်သွယ်ခဲ့ပေမယ့်ဖုန်းလက်ခံဖြည့်ကြားတာမရှိခဲ့သလိုစာပို့မေးမြန်းရမှာလည်းပြန်လည်ဖြည့်ဆိုတာမျိုးမရှိပါဘူး။တဝဲမြို့မှာတော့မြောက်ကျောက်ယောဂကာကွယ်နီးလန်းတွေကိုအသိပညာပေးလက်ကမ်းစာဆောင်ဖြန့်ဝေတာတွေစောင့်ရွက်နေတယ်လို့ဒေသခံတို့ကပြောပါတယ
်။တန်တရာလူနာဆိုတာသူတို့ဗီဒီယိုဆေးရုံတွေပို့ဆေးရုံကြီးမှာထားထားတယ်အဲ့ဒါပဲကျွန်တော်ပြည်တယ်။တော့ကျတော့ကျွန်တော်တို့ဆက်ပိုစတာဆက်ပိုးတွေလူစီကားအနေနဲ့ကျွန်တော်အသိပေးပညာထောင်တာအလောက်ရှိပြည်တယ်
။ကမ္ဘာ့ကျန်းမာရေးအဖွဲ့ကမြောက်ကျောက်ယောဂကူးစက်မှုကိုအရေးပေါ်အခြေအနေဖြစ်ဩဂုတ်လ14ရက်နေ့ကကြေညာခဲ့တာပါ။မြောက်ကျောက်ယောဂတန်တရာဖြစ်နိုင်တဲ့လက္ခဏာတွေကမျက်စိ၊ဗစက်၊လက်နဲ့ခြေထောက်ခန္ဓာကိုယ်စအိုဝင်းကျင်တဲ့လိင်္ကာအနီးအနားတွေမှာအနီးကွက်ထွက်တာနဲ့အရေကြည်မှုပေါက်တာအပြင်ဖျားနာတာအကျိတ်တွေရောင်ရမ်းတာနဲ့လေချောင်းနာခေါင်းကိုက်ကြွက်သားတွေနာကျင်ပြီးကြောအောင်နာအပါအဝင်မောပန်းနွမ်းနယ်တဲ့ဝေဒနာတွေကိုခံစားရတာဖြစ်တယ်လို့ကျန်းမာရေးဌာနကသတိပေးထားပါတယ်ရှင်
ဒါကတော့တနင်္လာရီတိုင်းဒဝဲမြို့မှာမြောက်ကျောက်ယောဂတန်တရာလူနာတူကိုတွေ့ရှိတဲ့အတွက်သူ့ကိုဒဝဲပြည်သူစေယုံကြီးမှာတီးသက်ထားရှိပြီးတော့မိသားစုဝင်တွေကိုကျန်းမာရေးစစ်ဆေးနေတဲ့အခြေအနေမက်ခင်လေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျူဒူရုပ်တံလိုင်းနဲ့ကျွန်တော်တို့ VOE မြန်မာပိုင်းအင်တာနက်ဆိုင်မင်နာနောက်တော့လူမှုကွန်ရက်ဆိုင်မင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သွားရရှင်တွေအနေနဲ့တော့ VOE Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။ နေ့စဉ် view မြန်မာညာချမ်း radio season ကိုည9:00ကနေ 10:00 အထိ5.32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 9885တို့အပြင်စနစ်တနင်္နေတွေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ 17:00 အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOE မနက်ခင်း radio season အပါအဝင်မနက်ည radio ထုတ်လွှင့်ချက်တွေနဲ့ည9:00ရုပ်တံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်တံလိုင်းနဲ့ online ပေါ်မှာ24:00နားဆင်ကြည့်ရှုနိုင်ပါတယ်။View American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို View ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင် View American အသံရဲ့2024ခုနှစ်စက်တင်ဘာလ4ရက်ဗုဒ္ဓဖူးနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အေဒီတာနဲ့ဆွေးနွေးကြ Generation Z အစီအစဉ်နဲ့အားကစားခံတာတွေကိုနားဆင်ရဖို့ရှိပါတယ်။အရင်ဆုံးတော့အေဒီတာနဲ့ဆွေးနွေးကြအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ဖြံပြေးရေးလားဗိုလ်ကျစိုးမိုးရေးလားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ရှမ်းမြောက်ကတိုင်းရင်းသားတပ်ဖွဲ့တွေကိုစစ်ကောင်စီကိုတိုက်ခိုက်မှုရက်ဆိုင်မှုတရုတ်ကနေအတင်းကျပ်ဖိအားပေးလာတာကတော့အထူးသဖြင့်စစ်ကောင်စီကိုမနစ်မြို့တဲ့သူတွေကလိုလားကြမှာမဟုတ်တလို့မြန်မာနိုင်ငံမှာအခန့်ရှိပြီးသားတရုတ်ဆန့်ကျင်စိတ်ဓာတ်ကလည်းပိုးပြီးတော့မှအချိန်တက်လာနိုင်ပါတယ်။တရုတ်ရဲ့အခုလိုမျိုးမြန်မာအရေးပေါ်ပေါ်ထင်ထင်ဝင်ရောက်ဆွတ်ဖက်မှုကမြန်မာနိုင်ငံအတွက်စစ်မှန်တဲ့တည်ငြိမ်အေးချမ်းမှုကိုရရှိနိုင်မှာမလား။ဒီသတင်းမဲ့ရဲ့အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စန်းသားကိုမမျှတစေအောင်ကမေးမြန်းဆွေးနွေးတင်ဆက်ပေးထားပါတယ်။
င
ါ
ပါ
ပါဆရာရှင
်အခုဒီစစ်ကောင်စီကိုတိုက်နေတဲ့တိုင်းသားလက်နက်ကင်အဖွဲ့တွေကိုဆက်ပြီးတော့မတိုက်ဖို့အတွက်တရုတ်ဘက်ကဖိအားပေးလာပါတယ်အထူးသဖြင့်ဒီရှမ်းမြောက်မှာပေါ့လာရှို့ကိုတင်ထားတဲ့ TNL ကိုလည်းဆက်ပြီးတော့မတိုက်ဖို့အတွက်ချိန်ချောက်လာပါတယ်အဲ့တော့ဒီပေါ်မှာအမျိုးမျိုးဝေဖန်ရေးသားနေရပြောဆိုနေရလည်းရှိပါတယ်ဒါနဲ့ပတ်သက်ပြီးပြောပြပေးပါအောင
်ဝေဖန်ပြောဆိုရေးသားစရာလည်းပဲအင်မတန်ကောင်းတဲ့ကိစ္စဖြစ်ပါတယ်တရုတ်ကအခုစမြန်မာနိုင်ငံအရေးမှာပေါ်ပေါ်ထင်ထင်ကြီးဝင်ဆွက်လာတဲ့ဆက်သဘောဖြစ်ပါတယ်။ဒါကတကယ်ပြောရင်သမိုင်းတွင်ကြံရင်းမဲ့ကိစ္စပါ။ဒီနေရာမှာတရုတ်ရဲ့ဒီရွက်ချက်ကိုကျွန်တော်ကနှစ်ခုခွဲပြီးတော့မြင်နေပါတယ်။ပထမတစ်ခုကစီးပွားရေးအကျိုးစီးပွား။မြန်မာနိုင်ငံလုံးမှာသူရဲ့စီးပွားရေးအကျိုးစီးပွားအများကြီးရှိရဲ။အဲ့ဒီထက်မှရှမ်းမြောက်ကအဓိကအကျိုးစီးပွားဖြစ်တယ်။ဒါပေမဲ့ဒီဒေသမှာသူကိုထိခိုက်စေတဲ့သူ့နိုင်ငံသားတွေကိုနစ်နာစေတဲ့ကြပ်ချမ်းလုပ်ငန်းတွေရှိတဲ့အတွက်ကြောင့်ဒါကိုနှိမ့်နှင်းပေးဖို့ဆိုပြီးတော့ညီနောင်သုံးဖွဲ့ကိုမသိမသာသူကဒါပင့်ပေးခဲ့တဲ့ဆိုတဲ့သဘောလုပ်ပေးခဲ့ပါတယ်။အဲအောင်ညီနောင်သုံးဖွဲ့တိုက်တယ်။တိုက်တော့ညီနောင်သုံးဖွဲ့ကလက်လွန်ပြီးတော့သူတို့ဟာအခုလုံးလူကျင်တာကိုသူတို့သိမ့်ပိုက်လာတယ်ဆိုတော့တေကလက်ဆိုတော်သိမ့်ပြီးထင်တယ်ဆိုပြီးတော့မြင်တဲ့အခါမှာကျတော့ညီနောင်သုံးဖွဲ့ဟဲ့မလုံနဲ့တော့ဆိုပြီးတော့ရက်တယ်။ဆိုတော့တနည်းပြောရင်စီပွားရေးအဖြစ်တေုတ်ဒီသူတို့အကျိုးစီပွားတယ်သူတို့ဆင်တဲ့အကွက်ဝင်လာပြီးဆိုတော့လည်းအဲ့ဒါကိုရက်ခံရတဲ့သဘောမရရင်မင်းတို့ကအေးငယ်လို့ပြောတယ်။ဒါစီပွားရေးနောက်တစ်ချက်ကတော့စီရေးလို့ပြောရင်ရပါလိမ့်မယ်စစ်ကောင်စီဟာတရုတ်ကိုမိခိုးအထားရတာကိုဆော့ချခြင်းနဲ့တည်းရုရှားကိုသိအားကိုးလာပါတယ်ရုရှားကိုအားကိုးလာတာကလည်းတရုတ်ကသိချင်တဲ့ပုံမရပါဘူးဒါပေမဲ့ပူပြီးဆိုးသွားတာကတော့အဲဒီဘုံကြုံဘူးကြီးမြောင်းနိုင်ကသူရဲ့မိန်ကောမှာစီအပြင်သိရေးနေလာတဲ့ခါမှာပြောလိုက်တာကတရုတ်လိုနာမည်ပြတဲ့ုံတမယ်ပေါ့လေသူတို့ပြည်တွင်းကိုဘယ်လိုဝင်ဆွက်နေရပါ냐ဆီတော့သူပြည်မြန်ဆန်ဆုတ်ချပြီးပြောသွားတယ်။တစ်ချိန်တည်းမှာပဲကျန်းခိုင်ဖွံ့ဖြိုးရေးအကူအညီခင်ကြီးကလည်းပဲရုရှားကိုပေါ်ပေါ်ထင်ထင်ပဲသူတို့ကဝင်တိုက်ဖို့ဆိုပြီးတော့အကူအညီတောင်းပြီးတော့တရုတ်ကတော်တော်များလို့ပြုပြဆက်မှုဖြစ်သွားရင်တူပါတယ်ဟာလို့ဆိုရင်တော့မဖြစ်ဘူး။ဒါငါတို့တော့အကူအညီပေးရမယ်။ဆိုတော့တချို့သုံးသပ်သူတွေကပြောတယ်တရုတ်ကအဲ့လိုလာပြီးတော့ပြောတာဟာချက်ချင်းပဲရောက်လာပြီးတော့ဝင်ရတရားကိုတားရမယ်ဆိုပြီးတော့မင်းတို့ငါတို့ကုညီမယ်ဒီလူတို့ဟန်တာမယ်ဆိုတော့လုပ်လာတဲ့သဘောပါဆိုတော့လွန်ချုံပြီးပြန်သုံးသားရင်တော့စီးပွားရေးနဲ့အဲဒီရုရှားဘက်ကိုမရင်းသွားစေချင်ဘူးဆိုတဲ့သဘောနဲ့တရုတ်ကလုပ်တာဖြစ်ပါတယ်ဒါပေမဲ့စစ်ကောင်စီကတော့သူတို့လူချင်းလာရတယ်ဆိုပြီးတော့ဝန်သားဝန်မြောက်ဖြစ်ကောင်းဖြစ်နေပါလိမ့်မယ်ကျင်းနာအရာကောင်းကျင်းနဲ့ပါလိမ့်မယ်ဒါပေမဲ့ဒါဟာတိုက်မိတဲ့ရေရှိအကျိုးရှိပါမလားဆိုတော့စဉ်းစားရတကယ်ပဲဖြစ်ပါတယ်။ဒါကြောင့်လေလူပြောသူပြောစိတ်များတယ်သုံးသပ်သူကအမျိုးမျိုးပြောနေကြတာဖြစ်ပါတယ်။တချို့ကဆိုရင်မြန်မာနိုင်ငံဟာစစ်ကောင်စီလွတ်လပ်တဲ့အတွက်ကြောင့်တရုတ်ရဲ့ဩဇာခံနိုင်ငံဩဇာခံဆိုတော့တိုင်းငံစကားမှာတော့ patron client ဆက်ဆံရေး So that you got veterans, you are client state, poly. So we have Jesus, can Jesus that Nangan Pidome, then you have been satellite state, poly. Russia, Soviet, and the Yoba Nangan, you go to here, China Nangan, you see, Taj Sikhadlu, Nimadang, and whatever, and the satellite state, Punga, you know, don't you have two days, you have been with the Jarapipa. Aram Sama, who did one in Jamava.
Erati, Tayuka, Sikang, Sibeka, like Biro. Pia Pila Rao, Diana Lenaka and Puerio, Lekha Mamla.
Peloma Lekha and Juzo Jam at the Borom Siva. As a through Nantine, as through Dia Yanzu Pita Sigon Sigu, Yabim Biro, Luma Gagwa Bimiro, Pura Biro through Chinch out there. Suro through two Nina Makizawa. Dramat through Patan and Malay, through Hathi Sina Makizawa to Kizama. Suro who E. Gonga Bojo Turananga. အေးအော်ဒီကောင်းဆုံးဦးအင်တာဗျူးမှာဒီကိစ္စနဲ့နည်းနည်းဆက်ဆက်ပြီးတော့ပြောသွားတာရှိပါတယ်ဒီဖော်မျိုးသူတို့ကဒီနိုင်ငံနဲ့ဆက်ဆံနေရမှာသိသတိထားတယ်မှန်ပါတယ်သူတို့သတိထားပြီးအများကြီးရှင်းစင်စဉ်းစားမှာဖြစ်ပါတယ်သူတို့စီကံနဲ့သူတို့ဘောင်နဲ့သူတို့ရဲ့အပြောဆိုတစ်ခုမှသွားရင်သူတို့ဒုက္ခရောက်နိုင်ပါတယ်နောက်ပြီးသူတို့ရှင်းရင်းနေပဲတော့ညှိနှိုင်းပြီးတော့မှအဖြေရှားကြလိမ့်မယ်လ ဒီကစစ်ကောင်စီကိုတိုက်ပြီးတော့လူလူလန်းလန်းရှိတဲ့ပုံရှိပါဘူးဘုံမှုကြီးမရောက်နိုင်အောင်လည်းတိုက်ပြီးတော့နှစ်သက်ပုံမရောက်ဘူးဆိုပြီးတော့တချို့ကလည်းတုံးတက်တိုင်းတောင်မှရှိပါတယ်အခုကြာမှဘာလို့ဒီလိုပေါ်ပေါ်ထင်ထင်ထောက်ခံလာတာပါလဲအဓိကအပြင်တခြား ဒီနိုင်ငံတကာမှာခုံတက်ကြရှိတဲ့နိုင်ငံကြီးဖြစ်ဖို့လုပ်နေရခါမှာဒါစတိတ်စင်ထရစ်ဒီပလိုမစီလို့ခေါ်တာပေါ့အဲ့လိုလုပ်တဲ့နေရာမှာမြန်မာနိုင်ငံမှာမြန်မာတနိုင်ငံလို့ကိုးစားပြုပြီးသူအကျိုးစီးပွားရတဲ့လောလောဆယ်ပြောရင်စစ်ကောင်စီပဲရှိရပဲဆိုတော့သူနဲ့ပဲပြောမှာဖြစ်ပါတယ်သူကဒါမှမဖြစ်တော့လဲအောင်ကနန်းကျတော့ရင်တကာလည်းသုံးတဲ့ဒီစားမှုသူနဲ့ပဲဆက်ဆံနေရမှာပဲဖြစ် အနာသိင်္ဂရေရာလဲစကောင်စီကိုကျူးဆိုရဲဘာညာတခါမှမပြောခဲ့ဘူးနိုင်ငံတော်အကြီးအကဲဖြစ်လဲပဲအသိမှတ်ပြုပြီးတော့ဖိမန်ကပြူတာအသိမှတ်ပြုပြီးကျူးဆိုရဲတခါမှမတွေ့ရပါဘူးဒါဂါဗမန့်တူဂါဗမန့်ဆက်ဆံရေးပုံစံမျိုးဆက်ဆိုင်တဲ့တာဝန်စီစဉ်တွေ့ရတာမျိုးတွေဖြစ်ပါတယ်မလွတ်မဆောင်သာမှတွေ့ရတာလည်းပဲဆိုတော့မကြိုက်ကြတော့အမှန်ပဲသို့ပေမဲ့လည်းပဲတခြားအစားထိုးနိုင်တဲ့ Mazda Puvi Nizakian Sivare, Energy Suyad, Energy Gangam, Don San Suya, Red Cabot Treatment, the Maria Cotuari, Psychewa, and Dengar, and I think I know, to let him assess and Yale, Gangam, BBB, Sigare, Abura, another in our Matau Kambu, a good Kama, Leve, Energy Badu, Chetin, our own Tua, the Boma to Sura, Energy Haleve, Diga. ซาทูနိုင်တဲ့ဒီနိုင်ငံကိုစားပြုဖွဲ့သူဖြစ်လာနိုင်တဲ့လူများတယောက်ကမျောမှန်းထားလေသာတော့ကျွန်တော်မသိပါဘူးဥစ္စာမှာဆိုတော့ဘုရားရှင်ဆက်ဆံရတာကတော့စစ်ကောင်စီနဲ့ပဲဖွဲ့မိချောင်းကဆက်ဆံရဲလို့ပြောမှာပါအဲ့တရုတ်ရဲ့ဒီအခုလုံရက်ကိုအကောင်းမြင်တဲ့ဘက်ကကြည့်မယ်ဆိုရင်ငင်းငင်းရေးအတွက်အထောက်အကူမဖြစ်နိုင်ပါဘူးလားတိုက်ဖြစ်စေချင်ပါတယ်တကယ်ဖြစ်နိုင်တဲ့အခြေအနေတွေရ Yapianaluyame, Nezakundo Epuman, Pianchit, Doyen, through where Savon Yer, Simidome, Celepido, Normal Life Pianodome Puman Boao. It would be I must see why a lonely Lurator, see why the Marita to Sime. And I will sit on see, better than I sit on see Lura, Lura, Hartwilla, the Mani and the other Visual, Lamartam Bio, Piozia, Pelame, Diara Comer. ဒါမဲ့ဒီဟာဘလောက်တာရှိခံလဲစစ်မှန်တဲ့ညီညာရေးလာလူရအောင်သက်သက်နဲ့မလွှဲသားလို့ခံရရလားဆိုတော်လှန်ရေးလုပ်နေတဲ့အဖွဲ့အစည်းတွေသူကသူတို့လူမျိုးစုအခွင့်အရေးအတွက်လူမျိုးစုကိုယ်ပိုင်ပြဌာန်းခွင့်အတွက်ဖက်ဒရယ်ရေးဒီမိုကရေစီရေးအတွက်နှိပေါင်းများစွာတိုက်ပွဲဝင်လာတဲ့အဖွဲ့တွေဖြစ်ပါတယ်ဒီအဖွဲ့တွေကကျေနပ်မှာလားသူကတော့တုံ့နှင်းနှင်းနဲ့ဒါပြည်လည်မှုတစ်ခုမရမချင်းကတော sura sanjaya shi jawe phit par
di tayauk ka di lo aku lo paw လွှမ်းမိုးလာတာကိုဒီအိန္ဒိယနိုင်ငံနေနောက်နိုင်ငံတကာအတိုင်းဝိုင်းနေရရောလက်ပိုက်ကြည့်နေမလားနောက်ရုရှားရောအထူးသဖြင့်အမေရိကန်ပေါ့
ဟုတ်ကဲ့အပထမဆုံးရုရှားကိုပြောမယ်ဆိုရင်တော့ရုရှားကတော့အစကမြန်မာနိုင်ငံကိုသူကလည်းပဲဒီအဝင်အစိုးရအဖြစ်နဲ့အသိမှတ်ပြုရဲဆိုတာတက်လက်နဲ့ဝယ်တဲ့လက်နဲ့ဖောက်တယ်လို့ပဲသဘောထားတယ်လို့သုံးသပ်ကြပါတယ်ဒါလည်းအပြည့်ဖြစ်နေမှာသူတို့လက်နဲ့ရောင်းလို့ရပြီနောက်တစ်ဆင့်တက်ပြီးစဉ်းစားလာတာက CAP ရဲ့အခါမှာသူအစ်တောင်အရှာမှာဟိုတုန်းကဗီယက်နမ်ကိုခြေကုပ်စခန်းထားခဲ့တယ်နောက်ပိုင်းမှာအဲ့ဒါလည်းပဲလွတ်လွတ်သွားတော့အခုတည်းပြန်ပြီးတော့မြန်မာနိုင်ငံကိုစစ်ကောင်စီအတင်းခြေကုပ်ယူပြီးတော့လွှမ်းမိုးဖို့ဆိုရည်ရွယ်ချက်တွေစီလံတူရတယ်ရှာတော့ဒါပေမဲ့အဲ့ဒီဟာကိုတရုတ်ကအခုလိုကန့်ပြရတော့ရုရှားဘာမှတတ်နိုင်မှာမဟုတ်ဘူးတရုတ်နဲ့ရုရှားလည်းပဲအမေရိကန်ကိုရှင်မဲ့နေရာမှာသာပခုံးချင်းလက်တွဲညီရတာကျန်တဲ့နေရာမှာသူချင်းချင်းလည်းပဲပြိုင်ပက်ဖြစ်ခဲ့တာပဲပြိုင်လဲပြိုင်နေကြရတယ်ဆိုတော့အဲ့ဒါကိုတော့ရုရှားကသိကြိုက်မှာမဟုတ်ဘူးသို့တော်လည်းပဲသူကမလွတ်နိုင်ပါဘူးဘာမှသူကယူကရိန်းစစ်ပွဲနဲ့ကိုသိအလုံးများနေအချိန်မှာအခုယူကရိန်းကတံပြန်ထိုးစစ်တွေကတော်ပြင်းထန်နေတယ်ဆိုတော့အရှာလည်းပြန်လဲလက်ကြည့်နိုင်မှာမဟုတ်ဘူးလို့ထင်ပါတယ်။နောက်အမေရိကန်ကတော့ထူးခြားကြဒီတခါအန်သိုနီဘလင်ကင်တရုတ်နဲ့တွေ့တဲ့အခါမှာမြန်မာနိုင်ငံအရေးကိုလည်းဆွေးနွေးရဲဆိုတာလူတိုင်းစိတ်ဝင်စားတွေ့ကြပါတယ်။မျှော်လင့်ကြပါတယ်။သူဖြစ်အမေရိကန်ဘက်ကမြန်မာအရေးကိုစောင့်ကြည့်နေတဲ့ Direct Mission တို့သူတွေကဒီဟာကိုကောင်းတယ်အဲ့လိုနှစ်နိုင်ငံညှိနှိုင်းပြီးတော့အဖြစ်ချနိုင်ပုံကောင်းတယ်အဲတချို့ကလည်းပဲဒါသူတို့တွေမကပါလေတခြားအိန္ဒိယတို့ဘာတို့ကထည့်ပြီးတော့ဖြည့်ဆင်းနိုင်ပုံကောင်းတယ်ဖြည့်ဆင်းနိုင်ရင်တော့သိတ်ကောင်းတာပါပဲဒါပေမဲ့တစ်ဖက်သက်မဖြစ်ဖဲနဲ့မှန်ကန်တဲ့ပုံစံမျိုးနဲ့ဖြည့်ဆင်းတဲ့အထီးကိုလက်ခံနိုင်မလားစစ်ကောင်စီကတော့စစ်တပ်ရဲ့သဘောသဘာဝကတော့ဖြည့်ဆင်းမှုကိုသူတို့အကျိုးစီးဖို့အတွက်ဆိုရင်လက်ခံမယ်ဆိုတော့အခုခါမှာတော့တော်လိုင်းအင်အားစုတွေတွန်းလှန်ခုခံအင်အားစုတွေဘာကလဲစီအဖြစ်အပေါ်စီးရနေတယ်ဆိုတော့ညှိနှိုင်းတဲ့နေရာမှာနည်းနည်းဝိတ်တီဖြစ်တာပေါ့လေအလေးချိန်စီးရဆိုတော့ဘယ်လိုများဖြစ်လာမလဲမသိကြပါဘူးတချို့ဆိုတွေ့တယ်အိန္ဒိယနိုင်ငံတွေကအာဆီယံတို့ဒေယုတုနဲ့ပေါင်းပြီးတော့ပေါ့လေဒါ humanitarian intervention ပေါ့လာနာမှုတွေဝေရဆွဲဖိပြီးတော့တပ်ဖွဲ့တွေလှုပ်ပြီးတော့လုံးလုံးဖြစ်နိုင်တော့ဘယ်လိုများဖြစ်နိုင်မလို့တော့မထင်ပါဘူးကျွန်တော်ကတော့အဲ့ဒါတော့လက်တွေ့တော့မကြသေးဘူးလို့ထင်ပါတယ်ဆိုတော့နိုင်ငံတကာမှာတော့အဲ့လိုစီနေပါလေဘယ်လောက်ထိကြီးကြီးနိုင်နိုင်နဲ့ဝင်ရောက်လာနိုင်ကြမလဲသူတို့ဖြစ်ရှင်းတော့စစ်မှန်တဲ့အဖြေရမလားဆိုတာဘယ်လိုမှရည်ရည်ပြမပြောနိုင်ပါဘူးအကောင်းဆုံးကတော့ကိုရိုးချင်းချင်းမညီညွတ်လို့ဖြစ်နေကြတာလေမညီညွတ်တာကလည်းစစ်ကောင်စီကအာဏာသိမ်းလိုက်တော့လူတွေကမခံနိုင်ဆန္ဒပြတယ်ဆန္ဒပြပစ်သက်တော့ထွက်ပြေးလက်နဲ့ပဲခိုင်းရတယ်ဆိုတော့ဒီလိုနဲ့ဖြစ်သွားတာအကြောင်းကတော့ဆိုတော့ဟိုစရတဲ့ဒီလိုဖြစ်ခဲ့ရင်တော့အကောင်းဆုံးလို့ပြောမှာပါ
ဟုတ်ကဲ့ပါအဲ့တော့ဒီအခုနောက်ဆုံးမေးနေကြမေးခွန်းပေါ့မြမအရေးစစ်မှန်တဲ့ပြည်လည်မှုရရှိမဲ့အလားအလာရှိမှာလားရှိပါရဲ့လား
အာအင်တပါမနဲ့ပါပဲခါတိုင်းဖြည့်နေရလဲဒီလိုပဲသိပြီးအတက်သရောနဲ့ဖြည့်စရာအဖြစ်မတွေ့ရှိခဲ့သေးပါဘူးအခုလည်းပဲအဲ့လောက်ဒီအတက်စရာအဖြစ်မရှိပါဘူးအခုစဉ်းစားရတဲ့အချက်ကသိပြီးတော့အကောင်ကြီးဖြစ်လာနိုင်တယ်ဆိုတာနဲ့လည်းပြည်လည်မှုရရှိသွားနိုင်တယ်လောလောဆယ်မှာဖိအားပေးထားတဲ့အတွက်ကြောင့်ဆိုပြီးတော့လည်းဖြစ်နိုင်တယ်အမေရိကန်တို့ဘာလို့လဲတိုင်းငရကလည်းဝင်ပြီးကြီးကြမယ်ဆိုရင်တော့ပြည်လည်မှုရရှိပြည်လည်မှုရရှိသွားနိုင်တယ်အစင်တော့ဖြစ်ကောင်းဖြစ်မယ်လို့ထင်ပါတယ်တစ်ဖက်မှာလည်းပဲရေရှည်မှာပြန်ပြီးဆိုးရနိုင်တဲ့အခြေအနေလည်းရှိလို့ပြောမှာဖြစ်ပါတယ်အဲ့ဒါပဲပြောမှာဖြစ်ပါတယ်ရော
ဟုတ်ကဲ့ပါဦးကျော်စင်သားရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဟုတ်ပါတယ်ရှင်
ရှမ်းမြောက်ကတိုင်းရင်းသားတပ်ဖွဲ့တွေစစ်ကောင်စီကိုတိုက်ခိုက်နေတာကိုရက်ဆိုင်မှုတရုတ်ကအတင်းကျပ်ဖိအားပေးလာတဲ့အပေါ်မှာဖြန့်ပြေးရေးလားဗိုလ်ချဆိုးမိုးရေးလားဆိုတဲ့ခေါင်းစဉ်နဲ့ဥကြော်စံသားကိုမမျှတစင်အောင်ကအမေးမြန်းဆွေးနွေးတင်ဆက်ထားတဲ့အေဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာရှင်အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုနောက်ပြီးတော့လူသားထုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကြုံခဲ့ရတာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကပဲ9နှစ်တင်းတင်းပြည့်သွားပြီဖြစ်ပါတယ်။ဒီအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နဲ့ဇက်ဒုက္ခသည်စခန်းကိုထွက်ပြေးတိမ်းရှောင်ခဲ့ရတဲ့အမျိုးသမီးလေးတဦးကတော့အခုဆိုရင်အမေရိကန်လွှတ်တော်မှာရောဒီရိုဟင်ဂျာနဲ့မြန်မာပြည်သူတွေရဲ့အရေးကိုပြောဆိုတင်ပြခွင့်ရနေသူတူဖြစ်နေပါပြီ။ဒုက္ခသည်စခန်းကနေဒီအခြေအနေအထိရောက်အောင်သူဘလို့စူးစမ်းခဲ့ရပါသလဲဆိုတာကို Generation Z ပြည်သက်အတွက်မက်ခင်လီကစကားပြောထားပါဗျ။
Hey, Gen Z တို့တက်ချင်ရောက်ပြန်ပြီနော်။ Gen Z တို့ဒီတစ်ပတ်တော့ Rohingya dukha deskhan ni biro American lut tor de ti ya au pinya yi u design ma ne chou sa ga de Rohingya myu thami ngai ni ne saka pyo tha de.
Hello, my name is Lucky Karen.
Mingla ba, chama ga Lucky Karen ba. Myama bi ma mwe phwa chi pin ka da ba.
Parama so no tu ngai ngai dung a chang ni na thong ji au no.
In Myanmar, I was only 14.
Myama bi ga ne thwat pye de chein nong ga ro atat ga 14 ni be shi ba de de. Kle ta ta aywe le bo. Myama bi ma shi ye tacha kle de lo be tngai chin ni ne twe me chaung tat me. Da be chama ye bwa ga. Naw myama bi ma chi pin na ya de de chaung lo ma myama sit tat ne data ana bai ni ga jama ro rohingya ri nei ei ni ko mi shu pye de lu re ko phan mi ro thong cha de tat pye da ri ne ei ga ni thwat pye ya au atin jet lout da ri ji be twe ka ya ba de jama mi ta su ko dai ga yo jama pa win chin ma shi ta mya lu ri kong lo di lo a phi so ko chong ka ya da ba da ga jama ye myama pi ga kle bwa a twe chong ni ba be
that was my life experience with child in Myanmar
dilo a chi ni ri ne chong mi ya de tu ye ngin ya mat ya ga ba ri chin ni le
really hard moment that I can never forget was actually the day
jama twa mebo khat khe de ni de yak ga ro jama ro ain ga ni thwat pye ya de ni ba be a ri ni ga tanin win ni ni nyet ni 4 na yi law ga le jama ba ri yin sai chong twe ya ro me so ra te cha ma ti ke ba au dukkha de phit ne ni ya ro me so ra le te cha ma ti ke ba au kle ti yak ye ta man a ti ne be ta man ni ke de a chein ma ain ga ni thwat ma pye ya kin thi lu myo tong tat phet mu so ra ko le ba man ma ti ke ba au ကျမ ရေ ကျမ မိသားစု ရေ တခြား ဆွေ မျိုး တွေ လူပေါင်း ထောင် နဲ့ အချီ သူတို့ တွေ နဲ့ အတူ အိမ် တွေ က နေ ထွက် ပြေး ခဲ့ ကြ ရ ပါတယ် အဲ့ဒီ အချိန် အခိုက် တန့် ကလေး ကို ကျမ ဘယ်လို မှ မေ့ နိုင် တော့ မှာ မဟုတ် တော့ ပါဘူး ဘယ် ကို သွား လို့ ဘယ် မှာ ခီး ဆုံး မယ် မှန်း လည်း မသိ တော့ အရန် လဲ ထိတ် လန့် ကြောက် လန့် ခဲ့ ရ ပါတယ် အဲ့ဒီ အချိန် က တော့ ဘဝ မှာ အခက် ခဲ ဆုံး အချိန် တွေ ပါပဲ
difficult experience in my life ever
Bangladesh ကို ရောက် တဲ့ အချိန် မှာ သူ ဘယ်လို ဂျုံ တွေ့ ခဲ့ ရ လဲ ဒုက္ခ သစ္စာ က လုံခြုံ ရေး အချိန် တွေ က ရော ဘယ်လို ရှိ လဲ
in the refugee camps to be more than a million people together
dukha de sakhan ne ko yauk de a chein ma thaun ne chi de lu ri ga a mya ji be pi lo le ba ta khu ma a si sin ma ja de a nei tha ri ne a ku nyi de pe me lu le ma shi ba u naw sa sia le ma shi ba u a ka kwe pe me tu le ma shi ba u pai sai da mya pisi de a long le tha ka ya de di niya ga lwe ye naw that ywe che sia le ma shi ba u ta ke ko chauk sia kaung le a chein ni ba be be ya ga ma long chou mu ma shi ba u အစိုးရကပေးတဲ့နေရာဆိုတာကလည်းမလုံခြုံတဲ့အတွက်ဘဝတွေကလည်းမလုံခြုံပါဘူး။သွားတာလာတာကအစာပညာသင်ယူတာကအဆုံးအရာရာမှာကကန့်သက်ချက်တွေရှိနေပါတယ်။ပြီးတော့ကျမတို့နေရတဲ့နေရာကလည်းအရန်ချင်းပါတယ်။ဒါကြောင့်ကျမတို့မိသားစုအတွက်မလုံလောက်ပါဘူး။အထူးသဖြင့်မိန်းကလေးတွေအတွက်တီးတဲ့အခန်းထားဖို့တောင်မှနေရာမရှိပါဘူး။
There was enough room for you to live separately.
သူကလေဘလို့ခက်ခဲနေပဲကျဉ်ကျုံပညာရေးဆက်တင်ခွင့်ရဖို့အတွက်ကြိုးစားခဲ့တယ်လေ။
crazy experience for me getting access to education I first
sa sat te mo so ra ga le ato ko akhet twe kya ba de poun man sia so ra myo ri le ma shi ba au online tuk khu de ga be le la tin kya ba de da ba me internet line ga le ma kaung myan au le smartphone ni le jama ro ma ma shi ba au a lo shi da ne be ya au lou ya ba de youtube ga ni bi lo video ri chi de naw saung ma ri phat ya da ga jama twet a thauk ku a mya ji ya kya ba de စခန်းထဲမှာကျူရှည်သဘောမျိုးတင်ပေးတဲ့အတန်းတန်းတော့ရှိပါတယ်။ကျမအဲ့ဒီမှာပဲတက်ခဲ့ရပါတယ်။တကယ်ကျောင်းကြီးကိုတက်ခွင့်မရသေးတဲ့ချိန်မှာကိုပညာရေးနဲ့မဝေးအောင်လို့စူးစမ်းခဲ့ရပါတယ်။ကံကောင်းထောက်မစွာနဲ့ပဲ2019ခုနှစ်မှာစစ်တကောင်းတက္ကသိုလ်မှာပထမဆုံးပညာသင်ခွင့်ရတဲ့ရိုဟင်ဂျာအမျိုးသမီးဖြစ်တဲ့ကျမရွေးချယ်ခံခဲ့ရပါတယ
်။ University in Shillong
အမျိုးသားကြီးဆိုတဲ့လူမှုပတ်ဝန်းကျင်မှာပညာတတ်အမျိုးသမီးတယောက်ဖြစ်ဖို့အတွက်ဘလို့အကြောင်းအရာတွေကသူ့ကိုတွန်းအားပေးခဲ့တာလဲ။
And the inspiration I got was from my father.
ဒီလိုမျိုးကြောင်းတက်ခွင့်ရအောင်စ조사ခဲ့ရတာကလည်းကျမရဲ့အဖေစီကခွန်အားတွေရခဲ့တာပါ။အဖေကကျမတို့ဒေသမှာဆိုရင်စစ်တွေတက္ကသိုလ်မှာကြောင်းတက်ခွင့်ရခဲ့တဲ့ပထမဆုံးရိုဟင်ဂျာကျောင်းသားတစ်ယောက်ပါ။ပြီးတော့သူကလူခွေလှုပ်ရှားတဲ့အဖွဲ့တွေနဲ့အလုပ်လုပ်ခဲ့တာဆိုတော့ကျမရဲ့ပညာရေးနောက်အလုပ်ကိုင်းအားလုံးကအဖေစီကနေပြီးတော့အတူယူခဲ့ရတာပါ
။ Who I learned how to study career in a young life from.
အမေရိကန်ကိုရောက်လာတော့သူဘလိုရီအပြောင်းလဲကြီးခံစားခဲ့ရလဲအမေရိကန်လွတ်တော်မှာမြန်မာအရေးအတွက်သူဘာတွေဆောင်ရွက်ခဲ့လဲ
I was born in Croat Premier Masters
ကျွန်တော်ကမြန်မာပြည်မှာမွေးတယ်အဲ့ဒီမှာမတူညီတဲ့ဘဝတစ်ခုနောက်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုဒုက္ခတဲ့အနေနဲ့ရောက်လာပြန်တော့လဲဘဝတစ်ခုဆက်ရပြန်တယ်အခုလဲအမေရိကန်ကိုရောက်လာတော့ကျွန်မအသက်20ဝန်းကျင်မှာဘဝတစ်ခုအဲ့တော့မတူညီတဲ့ဘဝ3ခုကိုဖြတ်သန်းခဲ့ရပါတယ်မနစ်တုန်းကအမေရိကန်လွှတ်တော်မှာမြန်မာအရေးကြားနာမှုတွေလှုပ်တော့ကကျွန်မပါဝင်ခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲမှာအမေရိကန်ဆိုရကအရာရှိတွေတောက်ပြီးတော့မူဝါဒရေးဆွဲတဲ့သူတွေကုလသမဂ္ဂကအရာရှိတွေအားလုံးပါဝင်ပြီးတော့မြန်မာအရေးကိုကြည်ကြဲပြတ်ပြတ်ဆွေးနွေးခဲ့ပါတယ်။တကယ်ကိုအားကောင်းတဲ့ဆွေးနွေးပွဲဆိုတော့ကျွန်မစိတ်လို့ရှားခဲ့ပါတယ်။ ပြီးတော့အမေရိကန်ကိုရောက်ပြီးတော့မကြခင်မှာပဲအခုလိုပါဝင်ခွင့်ရတဲ့အတွက်လဲကိုကိုကိုအရန်ဂုဏ်ယူမိပါတယ်ရိုဟင်ဂျာတွေပါဝင်အတိုင်ဝိုင်းတစ်ခုလုံးကိုရဲ့ရွာမှာပြန်ပြီးတော့အခြေချခွင့်ရဖို့ရှေ့ဆက်ပြီးတော့လုပ်သွားအောင်မှာဖြစ်ပါတယ
် hope of return one day to our homeland yeah
တဲ့ဒီတစ်ပတ်တော့ဒီလောက်ပဲเนาะရှေ့တစ်ပတ်ဒီကြာလို့ရှင်လဲဂျန်စီရဲ့အတွက်ဂျန်စီရှိနေတယ်เนาะတတ
မခင်လေးတင်ဆက်ပေးခဲ့တဲ့ generation z စီစဉ်ပါရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်2024ခုနှစ် Paris မတန်ဆွမ်း Olympic ပြိုင်ပွဲကိုတော့ Paris မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကစတင်ကျင်းပပါတယ် Bayern Munich တိုက်စစ်မှု Thomas Müller ဟာအသင်းအတွက်စံချိန်တစ်တခုကိုတင်လိုက်ပါတယ်ဒီလိုမျိုးတပတ်တွင်းကထူးခြားတဲ့သတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်ကအားကစားကဏ္ဍမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်
2024 Paris မတန်ဆွမ်း Olympic ပြိုင်ပွဲကိုတော့ပြင်သစ်နိုင်ငံ Paris မြို့မှာ August 28ရက်နေ့ကစတင်လိုက်ပါပြီ။မတန်ဆွမ်း Olympic ဖွင့်ပွဲအခမ်းအနားကိုပြီးခဲ့တဲ့ Olympic ပြိုင်ပွဲဖွင့်ပွဲတုန်းကလိုပဲအားကားကွင်းမှာမကျင်းပခဲ့ပဲ Paris မြို့က Champs-Élysées လမ်းမကြီးပေါ်မှာကျင်းပခဲ့တာဖြစ်လို့ပထမဆုံးအကြိမ်ဖြစ်တဲ့အားကားကွင်းပြင်ပမှာကျင်းပတဲ့မတန်ဆွမ်း Olympic ဖွင့်ပွဲအခမ်းအနားဖြစ်ခဲ့ပြီးတော့ကမ္ဘာတဝန်းကနိုင်ငံပေါင်း168နိုင်ငံကအားကားအဖွဲ့တွေတက်ရောက်ခဲ့ကြပါတယ်။Paris မတန်ဆွမ်း Olympic ရဲ့ပထမဆုံးရွှေစိတ်ကိုတော့ Netherlands နိုင်ငံက Spain Champion Caroline Groot ကအမျိုးသမီးမီတာ 500C45 ပြိုင်ပွဲကနေရသွားခဲ့ပါတယ်။အခုလောလောဆယ်အထိတော့တရုတ်နိုင်ငံကရွှေစိတ်အများဆုံးရထားပြီးတော့ပြေးခုံပြက်ကြက်တောင်စပွဲတွေတင်းနစ်နဲ့ရေကူးပြိုင်ပွဲတွေကနေရွှေစိတ်တွေအများအပြားယူပေးထားတာဖြစ်ပါတယ်။မတန်ဆွမ်း Olympic ပြိုင်ပွဲကိုတော့ August 28ရက်နေ့ကနေ September 10ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဥရောပဘက်ကဘောလုံးပွဲတွေမှာတော့ပြီးခဲ့တဲ့သတင်းပတ်ကကစားခဲ့ကြတဲ့အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေမှာချန်ပီယံမန်ချက်စတာစီးတီးနဲ့လီဗာပူးတို့တိုင်ပွဲတွေဆက်ခဲ့ကြပါတယ်။ဒီနေ့ကပွဲတွေမှာတော့ရာသီအစပထမနှစ်ပွဲမှာနိုင်ပွဲတွေရထားတဲ့အာစနယ်နဲ့ဘရိုက်တန်တို့အမရိတ်မှာတကိုးစီတည်ကြသွားပြီးတော့ချန်ပီယံမန်စီးတီးကတော့ဟာလန်ရဲ့ဟက်ထရစ်နဲ့ဝက်ဆမ်ကို3ဂိုးတကိုးနဲ့နိုင်သွားပါတယ်။ဟာလန်ဟာဒီပွဲမှာအခုလိုဟက်ထရစ်သွင်းလိုက်နိုင်တာကြောင့်သူဟာပရီးမီယာလိဘောလုံးရာသီအဖွင့်3ပွဲမှာခန္ဓာကိုယ်အတွင်းနဲ့ပထမဆုံးကစားသမားဖြစ်လာခဲ့ပါတယ်မက်ဆီဒီနီးပြဂွာဒီယိုလာကတော့ဟာလန်ဟာမနစ်ကထပ်ပိုကောင်းပြီးတော့သူ့ရဲ့ဂိုးသွင်းနှုန်းကလည်းပုံမှန်ထက်ကိုပိုထူးခြားတယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ
် It's normal It's normal there was no normal in Salzburg was no in Dortmund is no normal here so this guy I don't know how
ပုံမှန်မဟုတ်ပါဘူးသူ့ရဲ့ဂိုးသွင်းနှုန်းကပုံမှန်ထက်ကိုပိုထူးခြားပါတယ်စက်ပတ်မှလည်းပုံမှန်မဟုတ်ခဲ့တယ်လို့ဒေါ့မန်မှလည်းပုံမှန်မဟုတ်ပါဘူးပြီးတော့ဒီမှာလည်းအဲ့ဒီလိုပါပဲအဲ့ဒီတော့သူ့အနေနဲ့ဘယ်နှပွဲမှာဂိုးဘလောက်သွင်းမလဲကျွန်တော်မသိပါဘူးမန်နေဂျာတယောက်နီးပြတယောက်အနေနဲ့ကတော့ပိုကောင်းအောင်ကစားနိုင်ဖို့နဲ့ဂိုးသွင်းခွင့်တွေပိုဖန်တီးပေးနိုင်အောင်လုပ်ဖို့ပါပြီးရင်တော့ကျွန်တော်တို့အတွက်ဂိုးပေါက်တဲ့ကိုဂိုးဝင်အောင်သွင်းပေးမဲ့သူကျွန်တော်တို့မှာရှိတယ်လေ
တနင်္ဂနွေနေ့ကတော့ Old Trafford မှာကစားတဲ့ Manchester United နဲ့ Liverpool ပွဲမှာတော့ Liverpool က3ဂိုးဂိုးမရှိနဲ့နိုင်သွားခဲ့ပါတယ် Liverpool အတွက် Luis Diaz က2ဂိုးဆာလာက2ဂိုးသွင်းခဲ့တာပါမန်ယူသင်းဟာလီဗာပူးကိုအိမ်ခွင်းမှာ3ဂိုးပြတ်နဲ့ရှုံးသွားတဲ့အတွက်မန်ယူနီးပြတ်တန်ဟောက်ရဲ့အကြီးအကျယ်ဝေဖန်ခံရပါတယ်လီဗာပူးနီးပြတ်သစ်အာနီစလော့ကတော့ဒီပွဲနိုင်တာနဲ့ပတ်သက်ပြီ
း I think everything which you want to see as a manager you saw in this game so there were difficult moments for us I think United started really well
မန်နေဂျာတယောက်အနေနဲ့လိုချင်တာတွေဖြစ်ချင်တာတွေအကုန်လုံးကိုဒီပွဲမှာတွေ့ခဲ့ရတယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ခက်ခက်ခဲခဲကစားရတဲ့အချိန်တွေလည်းရှိခဲ့ပါတယ်။စသချင်းမှာတော့ United ကစားရတာကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့ဒေါင်းကန်ဘောတွေတလုံးနှလုံးလောက်ပေးလိုက်ရပြီးအဲဒီကနေကျွန်တော်တို့ကြံ့ကြံ့ခံပြီးပြန်ကစားခဲ့ရတာပါ။ပြီးတော့ကျွန်တော်တို့တကိုးသွင်းခဲ့ပေမဲ့မရခဲ့ပါဘူး။ဒါပေမဲ့လည်းကျွန်တော်တို့စိတ်မပြတ်ပဲအကောင်းဆုံးဆက်ကစားပြီး3ကိုးသွင်းခဲ့တာပါ။အဲဒီထက်ပိုရသင့်ပါတယ်
။ Leo သင်းဟာဒီတစ်ပတ်ဆက်နိုင်သွားတဲ့အတွက် Man City နဲ့အတူ3ပွဲကစား3ပွဲနိုင်ခိုးမှရထားပါတယ်။ဆိုတော့နီးပြတဲ့လက်ထက် Liverpool အသင်းရဲ့အနေအထားဘယ်လိုရှိပါလဲ။အနောက်ဘက်သားပြီးတော့ဆော့ကာဖော်လိုဂျာနဲ့အိဒါချုပ်ကိုကျော်မြွန်းကတော့အခုလိုပြောပါတယ်
။တော့လက်ထက်မှာလီဗာပူးကကောင်တာကစားပုံကိုပုံပြီးတော့သုံးချလာတယ်။ပြီးတော့ကျွန်တော်စလော့သဘောကျတာကစလော့ကကစားသမားတွေကို comfortable play တက်တော့တက်တာကစားစေတဲ့ပုံစံမျိုးကစားစေတယ်။ခံစစ်ကိုအလေးပြုပြီးတော့ကစားစေတယ်။ပြီးရင်တိုက်စစ်ကနေပြီးတော့ကောင်တာကနေပြီးတော့သူကောင်တာပလေးနဲ့ဒီ white player တွေနဲ့သူကစားသွားတာတွေကိုတွေ့ရတယ်။အဲသူ့ရဲ့ကစားပုံကအနိုင်ရဖို့ဆိုတဲ့ပုံစံမျိုးဖြစ်ပြီးတော့တက်တောင့်တက်တာလည်းဖြစ်အောင်လေ။အဲ့လိုမျိုးပါဗျာ။ဟိုသူကလည်းပြောရတယ် slot ကိုတိုင်ကလည်းပြောရတယ်။ jogging clock လို့တကယ်ဟို entertainment play လို့မမြင်နဲ့တော်ပြင်းမှုစံနဲ့ဟိုတိုက်စစ်ကစားခံမျိုးကိုသူ့ကိုမမျှော်လင့်ပါနဲ့ဆိုပြီးတော့လေသူကလည်းစကားခံတာတော့ကျွန်တော်တို့သိရတယ်။
ဆွေမျိုးမှာတော့ပြင်သစ်တိုက်စစ်မှုကီလီယန်အမ်ဘာပေဟာလာလီဂါမှာသူ့ရဲ့ပထမဆုံးဂိုးကိုသွင်းနိုင်လိုက်ပြီဖြစ်ပါတယ်။ပြီးခဲ့တဲ့လာလီဂါအဖွဲ့၃ပွဲမှာရီယယ်အတွက်ဂိုးမသွင်းနိုင်လာကြောင်းအမ်ဘာပေဟာဖီအားရိနဲ့ရင်ဆိုင်နေရပြီးတော့တနင်္ဂနွေနေ့ကကစားခဲ့တဲ့ရီယယ်မက်ဒရစ်နဲ့ရီယယ်ဘက်တစ်ပွဲမှာတော့၂ဂိုးသွင်းခဲ့ပြီးတော့ရီယယ်မက်ဒရစ်ကလည်းဒီပွဲမှာ၂ဂိုးကိုမရှိနဲ့နိုင်ခဲ့ပါတယ်။ဂျမနီမှာတော့ဘိုင်ယန်မြူနစ်တိုက်စစ်မှုသောမတ်မူလာဟာဘိုင်ယန်အသင်းအတွက်ပွဲရည်အတွက်အများဆုံးကစားသမားအဖြစ်နဲ့စံချိန်တင်လိုက်ပါတယ်။မူလာဟာပြီးခဲ့တဲ့ဘွန်ဒက်စ်လီဂါပွဲမှာဘိုင်ယန်အတွက်ပွဲပေါင်း930မြောက်ကိုကစားပြီးတော့အရင်ကအများဆုံးစံချိန်တင်ခဲ့တဲ့ဂိုသမာဆက်မိုင်ယာရဲ့စံချိန်ကိုချိုးလိုက်တာဖြစ်ပါတယ်။မူလာဟာအိနေကဘိုင်ယန်အတွက်တကူသွင်းပေးခဲ့ပြီးတော့အခုဆိုရင်စုစုပေါင်း245ကိုရှိသွားပြီဖြစ်ပါတယ်။ဒါပြင်သူဟာဘိုင်ယန်နဲ့အတူဘွန်ဒက်စ်လီဂါ12ကြိမ်၊ဂျာမန်ရှုံးထွက်ပလား6ကြိမ်၊ဂျာမန်စူပါပလား8ကြိမ်နဲ့ဥရောပချန်ပီယံလိဥရောပစူပါပလားနဲ့ကမ္ဘာကလပ်ချန်ပီယံပလားတွေကိုလည်း2ကြိမ်စီရရှိထားပါတယ်ခင်ဗျာ။တင်နစ်ပြိုင်ပွဲတွေဘက်မှာတော့ American ပြည်တော်စုညောင်းမြို့မှာချင်းပါနေတဲ့ American Open Tennis ပြိုင်ပွဲမှာအမျိုးသားဘက်မှရောအမျိုးသမီးဘက်မှပါလက်ရှိချန်ပီယံတွေစောစောစီးစီးအရေးနိုင်ပြီးတော့ထွက်လာရပြီဖြစ်ပါတယ်။အမျိုးသမီးဘက်မှာတော့မနစ်ကချန်ပီယံဂူဂူကော့ဖာဒုတာအစ်စ်မှာပဲတနိုင်ငံလဲသူ Emma Navarro ကိုနှစ်ပွဲတစ်ပွဲနဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရသလို American Open ကိုနှစ်ကြိမ်ဘိုးဆွဲမှုတဲ့ဂျပန်နိုင်ငံက Naomi Osaka ဟာလည်းဒုတိယအစ်စ်မှာပဲရှုံးပြီးတော့ထွက်လာရပါတယ်။အမျိုးသားဘက်မှာတော့စပိန်နိုင်ငံကနံပါတ်ကြီးအာလုစ်အယ်ကရော့စ်ဟာဒုတိယအဆင့်မှာနယ်သာလန်ကဗန်နဇန်ရှုကို၃ပွဲပြတ်နဲ့ရှုံးသွားခဲ့သလိုပြီးခဲ့တဲ့နှစ်ကချန်ပီယံနိုဗက်ဂျိုကိုဗစ်ဟာလည်းတတိယအဆင့်မှာပဲအော်စတြေးလျကပေါပရင်ကို၃ပွဲ၃ပွဲနဲ့ရှုံးပြီးတော့ထွက်လာရပါတယ်။ဒါပြင်ပဲရစ်အိုလံပစ်တုန်းကတတိယရခဲ့တဲ့အီတလီနိုင်ငံသားဘူဆက်တီဟာလည်းအမေရိကန်ကဘရန်ဒန်နာကာရှီမာကို၃ပွဲ၃ပွဲနဲ့ရှုံးသွားခဲ့လို့ပြီးခဲ့တဲ့ပဲရစ်အိုလံပစ်ပြိုင်ပွဲမှာပထမဒုတိယတတိယရခဲ့ကြတဲ့ဂျိုကိုဗစ်အယ်ကာရက်စ်နဲ့မူဆက်တီတို့၃ယောက်စလုံးဟာ24နာရီအတွင်းမှာပဲပြိုင်ပွဲကနေထွက်လာရပါတယ်။ဂျိုကိုဗစ်ကတော့သူ့ရဲ့ service တွေအတော်ဆိုးခဲ့ပြီးတော့ဒီပွဲဟာသူကစားခဲ့တဲ့တန်တန်းတစ်လျှောက်အဆိုးဆုံးကစားခဲ့တဲ့ပွဲတွေထဲကတစ်ခုဖြစ်တယ်ဆိုပြီးတော့လည်းပွဲပြီးမှဝန်ခံသွားပါတယ်။ဒီပွဲမှာဂျိုကိုဗစ်ရှုံးသွားတဲ့အတွက်ဒါဟာသူ့အတွက်တော့2019နောက်ပိုင်းတနေ့အတွင်းမှာပဲ Grand Slam ပြိုင်ပွဲကမှအနိုင်မရတာပထမဆုံးအကြိမ်ဖြစ်ပါတယ်။ဒါပြင်ဒီနှစ်က2000နောက်ပိုင်းမှာဖက်ဒရာရောနဒါလ်ရောဂျိုကိုဗစ်ရော၃ယောက်စလုံး Grand Slam ကိုတယောက်မှအနိုင်မရတဲ့ပထမဆုံးနှစ်လည်းဖြစ်ပါတယ်။ဂျိုကိုဗစ်ကတော့ဒီနှစ်မှာ Grand Slam ကိုမရပေမဲ့လည်းသူ့ကစားသမားဘဝတစ်လျှောက်လုံးမှာ Olympic ရွှေစည်ရကျင်ခဲ့တာကြောင့်ဒီနှစ်မှာ Grand Slam တစ်ခုမှမရဘဲ Olympic ရွှေစည်ရတဲ့အတွက်ဒါကိုလက်ခံပြီးတော့ဒီပေါ်မှာချိန်နဲ့တည်းဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။
ကိုရနိုင်တင်ဆက်ပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင
်ယူကရိန်းအစိုးရအဖွဲ့အပြောင်းလဲလုပ်မဲ့ခံမှန်းချက်တွေထွက်ပေါ်နေခြင်းပါပဲနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလေဘာရာထူးကနှုတ်ထွက်စာတင်လိုက်ပါတယ်ကိုလေးပါရဲ့နောက်ထပ်စာကိုယူကရိန်းပါလီမန်ဥက္ကဋ္ဌရူစလန်စတီဖန်ချုကဖေ့စ်ဘွတ်စာမျက်နှာမှာဖော်ပြခဲ့ပါတယ်။ဒုဝန်ကြီးချုပ်တရားရေးဝန်ကြီးတို့အပါအဝင်အစိုးရတာဝန်ရှိသူအများပြားနှုတ်ထွက်စာတင်လိုက်မယ်လို့ခံမှန်းထားပြီးလက်လက်သွားတဲ့နေရာတွေအတွက်မနက်ဖြန်ကြာသပတေးနေ့မှာအသစ်ခန့်မယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။အစ္စရေးကိုဒါဇင်နဲ့ချီတဲ့ရော့ကက်ဒုံးတွေပစ်ခတ်ခဲ့တဲ့လေဗနွန်တောင်ပိုင်းကဟက်ဇ်ဘူလာအဖွဲ့ကိုပစ်မှတ်ထားပြီးတက်ခတ်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကဒီကနေ့စက်တင်ဘာလ4ရက်နေ့မှာပြောပါတယ်။လေဗနွန်ဘက်ကပစ်ခတ်ခဲ့တဲ့ရော့ကက်ဒုံး65ခုတည်းကတချို့ကိုအစ္စရေးလေကြောင်းရန်ကာကွယ်စနစ်ကကြားပြတ်ပစ်ချနိုင်ခဲ့ပြီးတချို့ကတော့ကွင်းပြင်တွေထဲကျရောက်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်ခင်ဗျာ။ရိုညာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ဒီရပိုင်းအလုံးရင်ထွက်ပြေးလာနေတာကိုဟန်တားဖို့ကြိုးစားနေတယ်လို့ဘင်္ဂလားဒေ့ရှ်ယာယီအစိုးရကပြောပါတယ်မြန်မာစစ်တပ်နဲ့အာရခတတ်တော် AA အကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်ရိုညာတွေအခုလိုထပ်မံထွက်ပြေးလာနေကြတာဖြစ်ပါတယ်မကြာသေးခင်ကာလတွေအတွင်းရိုညာ 8,000 လောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးဝင်ရောက်လာခဲ့တယ်ဆိုတဲ့အချက်လက်တွေရရှိထားကြောင်းအများစုဟာလွန်ခဲ့တဲ့နှစ်လအတွင်းမှာရောက်လာတာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာမြန်မာနိုင်ငံထိုင်းနဲ့လာအိုနေဇာရွှေတိရကမဲကောင်မြစ်ထဲဆက်လက်မောက်ပြီးပျောက်ဆုံးနေသူတွေက16ယောက်ကိုကယ်တင်နိုင်ခဲ့ပေမဲ့20တဲ့မနေ့ပျောက်ဆုံးနေသေးပဲလို့ထိုင်းအစိုးရတာဝန်ရှိသူတွေကဒီကနေ့ AFP သတင်းဌာနကိုပြောကြားလိုက်ပါတယ်ခင်ဗျာ
ပို့တပူညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Robert Bass ဖြစ်ပါတယ်ကျွန်မကဆုမောမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါလို့ဘေးပြာဝေးကွာပြီးတော့လိုရာဆန္ဒတွေပြေကြပါစေရှင်